Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓဟူးနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9မီတာ24 25 32 50နဲ့လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်မြွှေချွေးပါရှင်
ကျွန်တော်အောင်လင်ဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့မြောက်ကိုရီးယားကဗန်လုံငန်း၈ခုနဲ့ဗန်ရာရှိ26အုပ်တို့ပေါ်ပြစ်မှတ်ထားအရေးယူတက္ကမှုအသစ်တွေချမှတ်လိုက်ကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကကြေညာပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာကြုံရတဲ့အခြေတဲတွေကိုအမြန်ဆုံးဖြေရှင်းဖို့နဲ့ဒေသတွင်းအချမ်းဖက်ဝါဒပြန့်နှံ့မဲ့အန္တရာယ်တွေရှိနေတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ရခိုင်မြောက်ပိုင်းပြည်ပခန့်တွေကြောင့်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေပြန်လည်စစ်စစ်လက်ခံနိုင်မှုအတွက်အလေးပေးဆောင်ရွက်နေတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ
်ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူထားတဲ့အချက်ဒီမှာမူတည်ပြီးတော့ဆောင်ရွက်ဖို့အတွက်ဖွဲ့စည်းပြီးဖွဲ့ပြီးတော့ဆောင်ရွက်မယ်ပေါ့နော်ဒါဒီကိစ္စလေးဆွေးနွေးကြပါခင်ဗျာအကြမ်းမြင်
ဆက်သွယ်မိမြတ်ချက်ပြည်စုံကိုမကြခင်နားဆင်ရပါမယ်တခါဒီရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဖြစ်ရတဲ့အကြောင်းရင်းတွေကိုအမြန်ဆုံးဖြေရှင်းကင်တွယ်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းပြောဆိုလိုက်တဲ့အကြောင်းအပြင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတည်ထောင်တဲ့ဒီ29နှစ်ပြောက်နှစ်ပတ်လည်အခမ်းအနားတွေဒီနေ့ကျင်းပတာနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးသွားမှာပါအခုတော့အရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကတလဲပြောပြပေးသွားပါမယ်ရှင်
မြောက်ကိုရီးယားနိုင်ငံကဗန်လုံငန်း၈ခုနဲ့ဗန်ရာရှိ26အုပ်တို့ပေါ်ပြစ်မှတ်ထားအရေးယူတက္ကသိုလ်မှုအသစ်တွေချမှတ်လိုက်ကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကကြေညာလိုက်ပါတယ်။လူမျိုးများထိခိုက်ဒေချီစီမဲ့လက်နက်တွေနဲ့ပထိန်တံမစ်ဆိုင်တုံးအစီအစဉ်တွေအတွက်နိုင်ငံကဗန်နိုင်းစနစ်ကိုအသုံးချနေတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုပြစ်မှတ်ထားတန်ခတ်ဖို့ရည်ရွယ်တာဖြစ်ကြောင်းလည်းဗန်နိုင်းဝန်ကြီးဌာနရဲ့မနေ့ကကြေညာချက်မှာဖော်ပြခဲ့တာပါ။ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းစင်ရေးနဲ့ငင်းချမ်းရေးအတွက်အမေရိကန်ရဲ့ရည်မှန်းချက်တွေကိုအောင်မြင်အောင်အကောင့်ထဲပေါ်နိုင်ရေးမြောက်ကိုရီးယားကိုအထူးကြံပြအောင်လုပ်မယ်မဟာဗျူဟာအရတိုးမြင့်ဆောင်ရွက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂလူညွန်ရေးကောင်စီဆုံးဖြတ်ချက်နဲ့အညီဆောင်ရွက်ခဲ့တာလို့လည်းဗန်နိုင်းဝန်ကြီးစတီဖင်မနူချင်ကပြောဆိုလိုက်ပါတယ်။အားဖြင့်လည်းဟိုက်ဒရိုဂျင်ဘုံလို့ယုံကြည်ရတဲ့အနုမြူဘုံစမ်းသပ်မှုတွေလောက်ကပ်ပြီးနောက်မှာပဲဒီလမ်းစမ်းမှာလူညွန်ရေးကောင်စီကမြောက်ကိုရီးယားပေါ်တက္ကသိုလ်တွေချမှတ်လိုက်တာပါ။တက္ကသိုလ်တွေအရမြောက်ကိုရီးယားရဲ့စွမ်းအင်နဲ့လောင်စာတင်သွင်းမှုတွေကိုအကြီးအကျယ်ဖျက်ဆီးခံရမှာဖြစ်ပါတယ်။မြောက်ကိုရီးယားကတော့ကုလသမဂ္ဂရဲ့တန်ခတ်မှုအသစ်တွေကမြောက်ကိုရီးယားလူထုအတွက်အသက်ရှူပေါင်းမရှိအောင်လုပ်တဲ့လုပ်ရည်အဖြစ်ရှုတ်ချကြောင်းတုံ့ပြန်နေတာပါ။မနေ့ကအမေရိကန်ဗန်နိုင်းဝန်ကြီးဌာနရဲ့တန်ခတ်မှုအသစ်တွေချမှတ်လိုက်တဲ့မြောက်ကိုရီးယားနိုင်ငံသား26ဦးဟာပြည်ပနိုင်ငံတွေမှာနေထိုင်နေကြပြီးမြောက်ကိုရီးယားဗန်တွေအတွက်အကျိုးဆောင်ပေးနေသူတွေဖြစ်ပါတယ်။ဒီထက်က19ဦးကတော့တရုတ်နိုင်ငံမှာနေထိုင်ပြီးရုရှားမှာ3၊လီဗျားနဲ့အာရဗ်စော်ဝါများပြည်တော်စု UAE မှာ2ဦးစီအသေးသေးနေထိုင်ကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်သဘုံတွင်နှင့်ရှီမီတိုနောက်မဆုတ်သောအခြေအနေကိုကြော်လွှားနိုင်ရင်အမေရိကန်ဘက်ကမဟာဗျူဟာသစ်ချမှတ်ဆောင်ရွက်နေတာနဲ့အတူအမေရိကန်အနေနဲ့အာဖဂန်နိုင်ငံတွင်တိုက်ခိုက်မှုတွေကိုဆွန့်လွှတ်မှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့ကာဘူးမြို့တော်မှာပြောဆိုပါတယ်။လက်တွေ့အခြေအနေပေါ်မူတည်ချင်းကပ်မဲ့အမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာသစ်ကအာဖဂန်နစ္စတန်ကိုပို့ပြီးတော့အထောက်အကူဖြစ်စေမယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောပါတယ်။အမေရိကန်ကာကွယ်ဝင်ကြီးကာဘူးမြို့တော်ကိုဆက်ရောက်ပြီးနိုင်ပိုင်းအကြာမှာပဲကာဘူးလေစိတ်ကိုဒုံးလက်နဲ့နဲ့ပြစ်ခတ်တိုက်ခိုက်ခံရတာကြောင့်လူ၅ဦးထိခိုက်ခဲ့ရပါတယ်။ဒီတိုက်ခိုက်မှုကိုတာလီဘန်တို့ကသူတို့လက်ချက်ဖြစ်တယ်လို့လည်းထုတ်ဖော်ပြောဆိုပါတယ်။တချိန်တည်းမှာပဲကာဘူးမြို့တော်ကိုရောက်ရှိနေတဲ့မြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့နေတိုးရဲ့အကြီးအကဲယွန်းစတိုဒင်ဘတ်ကလည်းနေတိုးအဖွဲ့ရဲ့အလားတူပိုင်းဖြတ်ချက်ကိုအခိုင်အမာကတိပြုပြောဆိုပါတယ်။ပြီးခဲ့တဲ့လကကြေညာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာဖဂန်ဆိုင်ရာအစည်းအဝေးမှာတော့တာလီဘန်တပုန်နေနဲ့ရှီမတိုးနောက်မဆုတ်တာအခြေအနေကိုဖြေရှင်းရေးမှာအထောက်အကူဖြစ်စေဖို့အိန္ဒိယလိုဒေသရင်းနိုင်ငံတွေဘက်ကပို့ပြီးတော့ပါဝင်လာဖို့ညွှန်မှန်းထားတာဖြစ်ပါတယ်။အိန္ဒိယနိုင်ငံခီးစဉ်နဲ့ဆက်တင်လိုက်တဲ့ကာကွယ်ရေးဝန်ကြီးမက်တစ်ရဲ့တောင်အာရှခီးစဉ်အတွင်းဒုတိယမြောက်နိုင်ငံဖြစ်တဲ့အာဖဂန်နိုင်ငံမြို့တော်ကာဘူးကိုဒီကနေ့ရောက်တာပါ။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီကိုရောက်ရှိစဉ်မှာလည်းအမေရိကန်ကာကွယ်ရေးဝန်ကြီးကအာဖဂန်ရဲ့အိန္ဒိယရဲ့ဆောင်ရွက်ချက်တွေကိုချီးကျူးကြောင်းပြောဆိုခဲ့သလိုအာဖဂန်နိုင်ငံတွင်ဒီမိုကရေစီတည်ငြိမ်ရေးနဲ့လုံခြုံရေးကိုမြှင့်တင်ပေးနိုင်ဖို့နောက်ထပ်ဆောင်ရွက်မှုတွေကိုလည်းကြိုးဆိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။အာဖဂန်နိုင်ငံကိုအိန္ဒိယတပ်ဖွဲ့တွေဆေးလွတ်မှာမဟုတ်ပေမဲ့လို့အာဖဂန်အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လုပ်သွားမယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးကလည်းပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်ပြည်သူအယ်ဘာမားပြည်နယ်က တက်လက်တော်မတ်နေရာအတွက် Republican Party ကိုယ်စားလှယ်အကျိုးရွေးကောက်ပွဲမှာအယူအဆပြင်းထန်တဲ့ Conservative Party တရားသူရည်ဟောင်း Ryan Moore ကတမနာကထောက်ခံမှုရရှိထားတဲ့လက်ရှိတက်လက်တော်မတ်ကိုအနံ့ရရှိသွားပါတယ်။လက်တော်မှာတမနာ Donald Trump ရဲ့မူဝါဒတွေကိုအကောင့်တဲ့ဖော်ရေးတွန်းအားပေးနိုင်မယ်လို့မြင်နေကြတဲ့ Luther Strange ကိုအနံ့ရလိုက်တဲ့အတွက်တမနာနဲ့ Republican Party ခေါင်းဆောင်တွေအတွက်တော့ကြီးမားတဲ့ထိုးနှက်ချက်တစ်ခုလည်းဖြစ်ခဲ့ရတာပါ။တရားရုံးရဲ့ညွန်ကြားချက်တွေကိုမလိုက်နိုင်တဲ့အတွက်ပြည်နယ်တရားရုံးချုပ်တရားသူကြီးဖြစ်ကနေနှစ်ချိန်တည်းနဲ့ဖယ်ရှားခံခဲ့ရဘူးတဲ့တရားသူကြီးဟောင်းမိုးကတော့အစိုးရရဲ့မူဝါဒတွေကိုဆန့်ကျင်သူလင်းလူရဲ့လက်ထက်ခွင့်ကိုဆန့်ကျင်လှုပ်ရှားနေသူတူလည်းဖြစ်ပါတယ်။ Republican Party ဝင်ကဩဇာအရှိန်အဝါရှိသူတွေရဲ့ထောက်ခံမှုရထားတဲ့ Strange တရားသူကြီးဟောင်းကရွေးကောက်ပွဲမှာ55ရာခိုင်နှုန်း45ရာခိုင်နှုန်းနဲ့အနိုင်ရလိုက်တာပါ။ Director အမတ်ဟောင်း Jet Session ရှင်းနေချုပ်ဖြစ်တာဝန်ယူခဲ့ပြီးတဲ့နောက်လက်လက်သွားတဲ့နေရာမှာယာယီတာဝန်ယူထားတဲ့ Director အမတ် Strange ကိုတော့တမန် Trump နာမကတက်လွတ်တော်လူများစုကောင်းဆောင် Mitch McConnell ကလည်းအခိုင်အမာထောက်ခံမှုပေးထားပါတယ်။တက်လွတ်တော်မှာ Hunter တွေဖြစ်လာနိုင်တယ်လို့ဒီဇင်ဘာလရဲ့တက်လွတ်တော်မှနေရာအတွက်ရွေးကောက်ပွဲမှာပြန်ပက် Democratic Party ကကိုယ်စားလှယ် Doug Jones ကိုနိုင်မမလားဆိုပြီးစိုးရိမ်မှုတွေရှိနေချိန်မှာပဲ Republican Party ရင်းကထင်ရှားသူတွေကသူ့ကိုထောက်ခံမှုပေးထားကြတာပါ။အချို့ရွေးကောက်ပွဲရှုံးနေကြောင်းတက်လွတ်တော်မှ Strange မင်းညာကအတိမပြုလက်ခံခဲ့ပြီးတဲ့နောက်မှာတော့ Donald Trump နဲ့လူများစုကောင်းဆောင် McConnell တို့ကလည်းအနိုင်ရခဲ့တဲ့မိုးကိုချီချူးစကားပြောကြားခဲ့ကြပါတယ်။
ကာရေဘီယံဒေသကအမေရိကန်ပိုင်နက်တွေမှာဟာရီကိန်းမုန်တိုင်းတွေရဲ့ထန်းကြောင့်အကြီးအကျယ်ပျက်စီးရမှုတွေအပေါ်အစိုးရရဲ့တုံ့ပြန်ကင်တွယ်မှုတွေနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အစိုးရအဖွဲ့ဝင်တွေကကာကွယ်ပြောဆိုကြပါတယ်။ဟာရီကိန်းမာရီယာကြောင့်ပေါ်တိုရီကိုနဲ့အမေရိကန်ပိုင်ဗာဂျင်အိုင်လန်တို့မှာအကြီးအကျယ်ပျက်စီးခဲ့ရပြီးဒေသနှစ်ခုလုံးကအခက်ကြုံနေရတဲ့ပြည်သူတွေကိုအစိုးရဘက်ကတတ်နိုင်သလောက်ဆောင်ရွက်နေတယ်လို့အမေရိကန်သမ္မတထရန့်ကမနေ့အင်္ဂါနေ့တုန်းကသတင်းထုတ်တွေကိုပြောပါတယ်။အမေရိကန်ပိုင်နက်တွေဖြစ်တဲ့ပေါ်တိုရီကိုနဲ့အမေရိကန်ဗာဂျင်အိုင်လန်တို့မုန်တိုင်းတံတင်ပြီးသတင်းတစ်ပတ်လောက်အကြာမှာသမ္မတကအခုလိုပြောတာပါ။အမေရိကန်ပိုင်နက်နယ်တွေကမုန်တိုင်းတံတင်သူတွေကိုကူညီတာမှာအမေရိကန်အစိုးရနဲ့စစ်တပ်တို့ကအားထည့်ဆောင်ရွက်ခဲ့တယ်လို့သမ္မတကပြောဆိုပြီးဒီဆောင်ရွက်ချက်တွေကိုပြည်သူတွေကအသိအမှတ်ပြုထားတဲ့အကြောင်းလဲသမ္မတကပြောပါတယ်။ပေါ်တိုရီကိုနဲ့အမေရိကန်ဗာဂျင်အိုင်လန်တို့ကိုတွားရောက်မယ်လို့လဲသမ္မတကမနေ့အင်္ဂါနေ့ကကြေညာပါတယ်။ဒီဒေသတွေမှာပြည်ထောင်စုအစိုးရဝန်ထမ်းထောင်နဲ့ချီအလုလုံနေတယ်လို့လည်းအမိမြေလုံခြုံရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့အဲလင်ဒူးကပြောပါတယ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုမိဖက်တွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့သမ္မတထရန့်နဲ့ဆွေးနွေးပြီးတဲ့နောက်အမိမြေလုံခြုံရေးဝန်ကြီးကပြောဆိုခဲ့တာပါမနေ့အင်္ဂါနေ့ထိတော့ပေါ်တိုရီကိုကဆေးရုံ69ရုံတဲက11ခုမှာပဲအရေးပေါ်မိဆက်တွေအသုံးပြုနိုင်မဲ့လောင်စာဆီရှိနေတာပါဟာရီကိန်းမာရီယာကြောင့်လူပေါင်း 3.4 တန်းနေထိုင်တဲ့ပေါ်တိုရီကိုမှာလျှက်စင်မီးပေးစနစ်အကြီးအကျယ်ပျက်စီးပြီးမီးပြန်ရဖို့လက်နက်ချီအချိန်ယူရမယ်လို့လည်းတာဝန်ရှိသူတွေကခန့်မှန်းထားပါတယ်ရှင်
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နယ်ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာကြုံရတဲ့အခြေအနေတွေကိုအမြန်ဆုံးဖြေရှင်းဖို့နဲ့ဒေသတွေမှာအကြမ်းဖက်ဝါဒပြန့်နှံ့မဲ့အနေတွေကြီးကြီးမားရှိနေတဲ့ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံတွင်းမှာပြဿနာတွေဖြစ်ပွားရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းသိထားတယ်လို့အခြေအနေကိုဖြေရှင်းဖို့ကလည်းမြန်မာနိုင်ငံကသာအဓိကကြားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးပြန်ရောက်လာခဲ့တဲ့မဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒီကနေ့ပြောဆိုလိုက်တာပါ။ဒီခံပြင်းတွေကအခြေအနေတွေနဲ့ပတ်သက်လို့မြန်မာတာဝန်ရှိသူတွေနဲ့ရှေ့သတင်းပတ်တဲ့ကုသမဂ္ဂရုံးချုပ်ရှိရာဂျနီဗာမြို့မှာတွေ့ဆုံရမှာဆွေးနွေးနိုင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုထားပါတယ်။ဒုက္ခသည်များဆိုင်ရာကုသမဂ္ဂမဟာမင်းကြီးရော UNHCR ကတော့ဒီခံပြင်းတွေမြောက်ပိုင်းကပြပကတိကြောင့်အင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖက်ပြေးသူပေါင်း 48,000 အထိရှိနေပြီလို့မနေ့တုန်းကပဲသတင်းထုတ်ပြန်ထားတာပါ။ကုသမဂ္ဂတွင်ရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ဒီခံပြင်းတွေအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်တွေဖော်ရေးဖွဲ့ရဲ့အကြီးအကဲဒေါက်တာဝင်းမြတ်ကြီးကတော့ရခိုင်ပြည်နယ်ပြစ်ကတ်တီကနေအင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေကိုပြန်လည်စစ်ဆေးလက်ခံမှာဖြစ်တဲ့အကြောင်းဒီကနေ့ပဲသတင်းတော်တွေကိုပြောဆိုလိုက်ပါရစေ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2012ခုနှစ်ကစခဲ့တဲ့ပြစ်ကတ်တီကပြီးခဲ့တဲ့လတဲ့ ARSA အစိုးရအုပ်စုကလွန်ကျော်ရေးကင်းစခန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့ရာကတကြောပြန်ကြီးထွားလာနေတာပါ။မြန်မာအစိုးရသတင်းထုတ်ပြန်ရေးကော်မတီကတော့ ARSA အစိုးရအုပ်စုရဲ့တိုက်ခတ်မှုတွေစတင်ခဲ့တဲ့2016အောက်တိုဘာလကစလို့ပြီးခဲ့တဲ့လအထိစစ်သွေးကြွရရဲ့လက်ချက်နဲ့ တည်ဆုံးသူအရေအတွက်အနည်းဆုံး163ရှိနေပြီး62ပျောက်ဆုံးနေကြောင်းသတင်းထုတ်ပြန်ထားပါတယ
်။စဘာဝယ်ယူမှုအစည်းအဝေးကိုကင်တွယ်ဆောင်ရွက်တာမှာညံပြင်းခဲ့တာနဲ့ဆက်ဆက်ပြီးပေါ်ပေါ်ဆဆဆောင်ရွက်မှုနဲ့ဆွဲဆိုခြင်းနဲ့ဒီထိုင်းဝင်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုမျက်ကွယ်ထောင်တန်းငါးနှစ်စီရင်ချက်ချမှတ်ပါတယ်။ကနေဝူးကျန်းနာမှုတွေမှာဝင်ကြီးချုပ်ဟောင်းရင်းလက်တလကြပြက်ကွက်ခဲ့ပြီးတဲ့နောက်မှာထိုင်းတရားရုံးချုပ်ကစီရင်ချက်ကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။အခုဖြစ်သူဝင်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ရှိတက်ဆင်ရှင်နာဝတ်ရှိရာဒူဘိုင်းကိုဝင်ကြီးချုပ်ဟောင်းရင်းလက်ထွက်ပြေးသွားတာလို့လည်းယုံကြည်ထားကြတာပါ။ဝင်ကြီးချုပ်တာဝန်ယူစဉ်ကာလအတွင်းဆောင်ရွက်ခဲ့တဲ့ဒေါ်လာ3000နဲ့ချီကုန်ကြတဲ့စဘာဝယ်ယူရေးအစီအစဉ်ကိုကင်တွယ်ဆောင်ရွက်မှုမှားယွင်းခဲ့တယ်ဆိုပြီးမစ်ရင်းလက်ဆွဆွဲခံရတာဖြစ်ပါတယ်။ဒီအစီအစဉ်အရချို့တဲ့တဲ့လယ်သမားတွေစီကနေစဘာကိုဈေးကွက်ပေါက်ဈေးထက်ဈေးပိုပေးပြီးအစိုးရကဝယ်ယူပြီးတဲ့နောက်ဈေးတင်ပြီးပြန်ရောက်တာဖြစ်ပါတယ်။ဒါပေမဲ့စဘာဝယ်ယူရေးအစီအစဉ်ကမှန်းထားသလိုဖြစ်မလာပဲဒေါ်လာ3000ကျော်ဆုံးရှုံးမရောရပဲလောင်ထားရတဲ့ဆန်လက်ကျန်ပမာဏကလည်းအများကြီးရှိနေခဲ့တာပါ။
ဒီလိုဆိုတောင်ရှိတွေနဲ့ကုန်သွယ်ကိစ္စဆွေးနွေးပြောဆိုရမှာပုံမှန်လင်းလင်းရှိခဲ့ကြအောင်အမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးဝေဘာရော့စ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အရေးကြီးဆုံးလို့ဆောင်မလိုအပ်နေတာကတော့တရုတ်နိုင်ငံမှာလုပ်ငန်းတွေလောက်ကနေတဲ့ကုမ္ပဏီတွေနဲ့ကုန်ပစ္စည်းတင်ပို့နေတဲ့လုပ်ငန်းတွေအနေနဲ့ဈေးကွက်ထွက်ဝင်ဆက်နေတဲ့အခြေအနေတွေပုံမှန်အကောင့်လာအောင်တွန်းအားပေးရမယ့်ကိစ္စဖြစ်ကြောင်းနဲ့ဒန်းတို့ရှင်ပြိုင်ခွင့်ရဖို့ကိုကျိုးစီဝါကာကွယ်တဲ့အမှုချင်းတွေရှော့ချဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ချင်းနဲ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကလည်းမနက်ဖြန်ခြားသာပြင်းနေမှာပေကျင်းမြို့တော်ကိုတွားရောက်ပြီးတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။အမေရိကန်နဲ့မြက်ကိုရီးယားတို့ကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲခြားသာပြင်းနေကနေတင်းငုံနေနေသည့်တရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာပါ။
ဆော်ဒီအာရေဗျနိုင်ငံမှာတော့အမျိုးသမီးတွေတရားဝင်ကားမောင်းခွင့်ကိုဆော်ဒီဘုရင်ကပထမဆုံးအနေနဲ့ခွင့်ပြုလိုက်ပါတယ်။အမေရိကန်ဆိုင်ရာဆော်ဒီအာရေဗျတန်မှတ်ဖြစ်တဲ့ဘုရင်သားတော်အင်ရှိဆန်မင်းသားခါလက်ဘင်ဆယ်မန်ကဒါဟာမှန်ကန်တဲ့လုပ်ရက်တွေလုပ်ဖို့တင့်တော်တဲ့အချိန်ဖြစ်ပါတယ်လို့ပြောပါတယ်။အမျိုးသမီးတွေရင်မောင်းလှိုင်ခြင်းလျှောက်ထားနိုင်တယ်ဆိုတော့တော်ဝင်အမိန့်ကိုဆော်ဒီနိုင်ငံပိုင်သတင်းဌာနကနေကြေညာတာပါ။အရင်တုန်းကလည်းအမျိုးသမီးတွေကားမောင်းခွင့်ကိုဥပဒေနဲ့ကန့်သက်တားမြစ်ထားတာမရှိပေမဲ့အမျိုးသမီးရင်မောင်းလိုင်စင်ထုတ်ပေးတာမရှိသလိုရင်မောင်းဖို့ကြိုးစားရင်လည်းထိမ့်သိမ့်ခံစားရပါတယ်။ဒီအမိန့်ကတော့လာမယ့်ဇွန်လမှာစတင်အသက်ဝင်မှာဖြစ်ပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တေကြီးထိုက်တို့ကပြပြပေးကြတာပါရှင်။သတင်းပြပို့ချက်တွေနဲ့ဆက်သွယ်မြင်းမြန်ချက်တွေတစ်လက်တင်ပြပါအောင်မယ်။အကြံဖက်ပြပကားတွေဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကသတင်းတွေနဲ့ဆက်ပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြံဖက်ပြပကားတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကိုပြန်လည်စစ်စစ်လက်ခံနိုင်ဖို့အတွက်အလေးပေးဆောင်ရွက်နေတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရယ်။ဒီအတွက်အတွက်ပြင်ဆင်မှုတွေစပြီးတော့လုပ်နေတဲ့ဆိုတဲ့အကြောင်းနဲ့ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေကိုအကောင့်ထယ်ဖော်ရေးကော်မတီအစည်းအဝေးမှာဒီကနေ့ဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့တော့ဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုစပြောပါဗျ။အဲ
အကြံပြုချက်များပေါ်အကောင့်ထယ်ဖော်ရေးကော်မတီရဲ့အစည်းအဝေးလုပ်တာဒီနေ့လုပ်တာတတိယကျင်းပလေ။အဲ့ဒီအစည်းအဝေးလုပ်တယ်လုပ်တဲ့တုံရက်နေပြီးတော့ကျွန်တော်တို့ရဲ့ဒီဦးစားပေးဆောင်ရွက်မယ့်အစီအစဉ်တွေပေါ့ဦးစားပေးဆောင်ရွက်မယ့်အစီအစဉ်တွေကိုဒီနေ့လက်ခံဝန်ကြီးဌာနလိုက်ပြန်ပြင်ပြကြတာပေါ့ဒီများကြတော့ทีมย่าจ้ะတော့အဲ့ဒီခုနပြောတဲ့ပြန်လည်နေရာချထားရေးကိစ္စလည်းပါတာပေါ့ဒါကတော့ recommendation ကိုဒီကြံပြုချက်တွေပေါ်ကောင်းထဲပေါ်တဲ့အနေနဲ့တော့ထဲစာလို့ရှင်တော့အခုတက်တလို့အချိန်နေပေါ့နော်တလို့အချိန်နေပတ်သက်လို့ဒီပြန်လည်လက်ခံရေးပေါ့နော်ဒါအဲ့ဒီကိစ္စကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်ပါဒါအားလုံးကအတီးပြူမှဖြစ်မှာပါအတီးပြူရသေးတာမဟုတ်ပါဘူး
ဟုတ်ကဲ့ပါရှင်ဝ
င်ကြတာပဲရှိပါသေးတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကြိုဒုက္ခသည်တွေကိုပြန်ပြီးတော့စစ်စစ်လက်ခံမဲ့အခြေအနေကြိုတင်ပြင်ဆင်မှုဆိုတာလေးကိုအချင်းချုပ်လေးပဲဘာတွေပြင်ဆင်ထားရဲဆိုတာလေးပြောပြပေးပါလားရှင်ဝင်ကြီးနည်းနည်
းဟောကြိုတင်ပြင်ဆင်မှုအနေနဲ့ကတော့ကျွန်တော်တို့ကဒီနိုင်ငံကဒီနိုင်ငံကိုကျွန်တော်တို့ဆွေးနွေးရမယ်နိုင်ငံနှစ်ပတ်ဟိုဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံနဲ့ဆွေးနွေးရမယ်ဆွေးနွေးဖို့အတွက်ကိုကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့သက်ဆိုင်ဝင်ကြီးဌာနဒီကိစ္စနဲ့ဆွေးနွေးမယ်ပြည်အောင်စုဝင်ကြီးတပါးကဒီဘင်္ဂလားဒေ့ရှ်ကိုသွားမယ်ဒီရက်တွင်မှာပဲလေသွားမယ်သွားပြီးတော့နိုင်ငံဆွေးနွေးမယ်အဲဒီမဲ့ဒီဘက်မှာကျွန်တော်တို့ကြိုတင်ပြင်ဆင်တဲ့အပိုင်းတွေကိုလုပ်ထားတာရှိတယ်ဒါကြီးကတော့အထူးကတော့ဒီအလုပ်သမားလူဝင်ကြီးကြီးနဲ့ပြည်သူ့ညာဦးစီးဌာနပေါ့နော်ဒီဦးစီးဌာနကနေပြီးတော့ဆောင်ရွက်မယ့်အစီအစဉ်လေးတွေကိုဒီနေ့တော့တင်ပြတာရှိတာပေါ့လေအဲ့တော့ဒါကတော့ပြန်လည်လက်ခံမယ်နေရာကိုကုန်းလမ်းဘက်ကဆိုရင်တောင်ပြိုလဲဝဲလိုနေရာမျိုးပေါ့နော်ရေနံဆိုလို့ရှိရင်ငခုရပေါ့စသဖြင့်ပေါ့ဒါကဟိုကြိုတင်ပြီးတော့စီစဉ်တဲ့ကိစ္စပါနောက်ပြီးတော့စကန်းဆိုလို့ရှိရင်တော့ဓာကြီးစားပေါ့အဲစသဖြင့်အဲ့လိုမျိုးလေးညှာထားတာပေါ့ဒါကလည်းကျွန်တော်တို့အတီးပြူအောင်မှဖြစ်ပါတယ်ခင်ဗျအဲ့ဒီမှာကျွန်တော်တို့ကဒီခုနအရင်ပြောခဲ့တဲ့အတိုင်းပဲ1963ဒ ီဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူထားတဲ့အချက်တွေမှမူတည်ပြီးတော့ဆောင်ရွက်ဖို့အတွက်ဖွဲ့စည်းပြီးဖွဲ့ပြီးတော့ဆောင်ရွက်မယ်ပေါ့နော်ဒါဒီကိစ္စလေးဆွေးနွေးတာပါခင်ဗျာအကြမ်းမြင်ပဲရှိပါတယ်ဒါသူပြင်ပြတယ်ပေါ့နော်အဲ့ဒီပုံမှန်မူတည်ပြီးတော့မှဟိုသက်ဆိုင်ရာဟိုဝန်ကြီးဌာနများနဲ့သက်ဆိုင်ရာအတောင်ရှိတဲ့လူတွေကနေဒါကိုဆက်လက်ဆောင်ရမှာပေါ့ကျွန်တော်ကတော့ဒီကြံပြုချက်များကိုအကောင့်တွေပေါ်ရေးကော်မတီဥက္ကဋ္ဌဖြစ်တဲ့အတွက်ကြောင့်သက်ဆိုင်ဝန်ကြီးဌာနအသီးသီးအကြံပြုချက်တွေကိုဒီနေ့ကျွန်တော်ကစုစည်းတာပေါ့နော်ဒီပြီးတော့မှဒါကိုကျွန်တော်တို့ကနေပြီးတော့တကယ်မဟာဗျူအတည်းဖြစ်အောင်ဆိုကျွန်တော်တို့ကရေးဆွဲရမယ်ကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့အကောင့်တွေပေါ်ဖို့ကိုစနစ်တကျဟိုဒါဟိုစုစည်းပြီးတော့ကျွန်တော်ပြန်ပြီးတော့စီဝေးဆောင်ရမှာပေါ့ခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆေးဆက်ညှိနှိုင်းတဲ့အပိုင်းအရဝန်ကြီးပြောသလိုဆိုရင်တော့ဒီရက်ပိုင်းမှာပဲဒီတာဝန်ရှိတဲ့သူတူကတော့သွားညှိနှိုင်းမယ်ဆိုတော့ဒါအခုမှစပြီးတော့စကားပြောမယ့်သဘောလားရှိဆေးဆက်
ညှိနှိုင်းမဟုတ်ပါဘူးနဂိုရီးယားလည်းကျွန်တော်တို့ဆက်သွယ်ရေးရှိတယ်ဆက်ဆက်ထားရနေရာရှိတယ်ဖိတ်ကြားရာရှိတယ်ဒါပေမဲ့ဟိုတွေ့ဆုံဖြစ်တယ်မတွေ့ဆုံဖြစ်ဘူးဆိုတဲ့အခြေအနေတော့ရှိခဲ့တယ်ဒါကလည်းဖိတ်တယ်မလာဖြစ်ဘူးဆိုတာလည်းရှိတာပေါ့နော်ကျွန်တော်တို့ဖိတ်တယ်မလာဖြစ်ဘူးဒါတွေလည်းရှိတာပေါ့အခုတော့အစီအစဉ်ဟိုဖြစ်မှာပါခင်ဗျာ
အာတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ဥယင်စွန့်ခွာထွက်ပြေးရသူတွေကိုပြန်လည်စစ်ဆေးနေရချထားဖို့ပြင်ဆင်မှုတွေစလုပ်နေပြီဆိုတာနဲ့ပတ်သက်ပြီးတော့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောသွားတာပါဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကဘာတွေတိုက်တွန်းပြောဆိုထားတယ်ဆိုတာကိုလည်းတစ်ဆက်တည်းပြောပြပေးချင်ပါတယ်အကြမ်းဖက်အစွန်းရောက်မှုတွေပြန့်နှံ့သွားနိုင်မဲ့အန္တရာယ်ရှိနေတာကြောင့်မြန်မာနိုင်ငံဒီရခိုင်ပြည်နယ်မြောက်ပိုင်းပြစ်ပတ်ခါနဲ့ပတ်သက်လို့အရင်ကအကြောင်းတရားတွေကိုအများဆုံးဖြေရှင်းဖို့အထူးသဖြင့်ဒီအကြမ်းဖက်မှုတွေရပ်တန့်အောင်အရင်ဆုံးဆောင်ရွက်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာအစိုးရကိုတိုက်တွန်းပြောဆိုလိုက်ပါတယ်ကုလသမဂ္ဂမဟာမင်းကြီးဟာသူ့ရဲ့ဒီပြီးခဲ့တဲ့ဘင်္ဂလားဒေ့ရှ်ခီးစင်နဲ့ပတ်သက်ပြီးတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတင်းစားရှင်းလင်းပွဲပြုလုပ်သွားတာပါဒီအကြောင်းကိုတော့ကိုသားညူကဆက်ပြီးတော့ပြောပြပေးပါအောင်ရှင
်ကောင်းပါပြီခင်ဗျာဒီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဆိုရဲမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တွားရောက်လေ့လာခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကသူ့ရဲ့ခီးစင်အတွင်းမှာတွေ့ကြုံခဲ့ရတာတွေအထူးဖြစ်တော့ဒီဒုက္ခသည်တွေရဲ့နေရေးစားရေးအကျပ်တဲတွေကြုံတွေ့နေရတာတွေကိုသတင်းစာရှင်းလင်းပွဲထဲမှာအဓိကထားပြောပါရယ်ဒုက္ခသည်တွေနေရပြန်နိုင်ရေးကိစ္စဟာကြီးမားတဲ့စင်ခေါ်ချက်တရဖြစ်နေတယ်လို့လည်းဆိုပါရယ်အခုရောက်လာတဲ့ဒုက္ခသည်ကခမန်းကြီး၄သိန်းကျော်ရှိပြီးတော့အရင်ရှိပြီးသားဒုက္ခသည်တွေနဲ့ပေါင်းရင်စုစုပေါင်းဒုက္ခသည်၈သိန်းဝန်းကျင်ရှိနေတယ်ဆိုပြီးတော့လည်းပြောပါရယ်ဒီပြဿနာအလုံးဖြေရှင်းနိုင်ဖို့ဆိုရင်တော့အရင်ဆုံးအဖြစ်အကြမ်းဖက်မှုတွေရပ်တန့်သွားအောင်လို့တည်ငြိမ်မှုရရှိအောင်လို့လုပ်ဖို့အတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာအစိုးရကိုတိုက်တွန်းခဲ့ပါရယ်
It is very clear that the cause of this crisis is in Myanmar, but the solution of this crisis also lies in Myanmar.
မြန်မာနိုင်ငံမှာဖြစ်နေတဲ့ဒီအကျပ်တဲကဘာကြောင့်လဲဆိုတော့ရှင်းပါလေ။ဒါပေမဲ့ဒီအကျပ်တဲကိုဖြေထုတ်ဖို့ကမြန်မာနိုင်ငံအပေါ်မှာတီးပါလေ။ကုလသမဂ္ဂတွင်မှုချုပ်ပါဝင်ကျွန်တော်တို့လွတ်ဖော်ခဲ့တဲ့ပြောကြားသလိုပဲကျွန်တော်ထပ်လောင်းပြောလိုတာကတော့မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းကအကျပ်ဖက်မှုဖြစ်နေတာဒီရပ်တန့်အောင်လုပ်ဖို့အခြေအနေတွေတည်ငြိမ်လာစေဖို့အာဏာပိုင်တွေကိုရည်ရည်ကြီးတိုက်တွန်းလိုပါလေ။ဒီရင်ဘလို့ဖြေထုတ်ကြမလဲစတင်စဉ်းစားပါလိမ့်မယ
်ပြဿနာတွေကိုအချိန်မီမဖြေရှင်းနိုင်ဘူးဆိုရင်တော့အကြမ်းဖက်ဆွေးရောက်မှုတွေဟာပိုပြီးတော့ပြန့်နှံ့လာမယ့်အခြေအနေမှာစိုးရင်ပွဲရှိတယ်လို့လည်းကုလသမဂ္ဂမဟာမင်းကြီးကသတိပေးခဲ့ပါတယ်အခုအကြမ်းဖက်မှုတွေမဖြစ်ခင်မှာလဲစည်ရဲမွဲတေမှုနဲ့ခွဲခြားဆက်ဆံခံမှုတွေဟာအခြေခံအကြောင်းတရားတွေဖြစ်တာမလို့ဒါကိုအလေးထားကင်တွေဖြေရှင်းသွားရမယ်လို့သူကပြောသွားပါတယ်
Very obvious to me when I visited Northern Rakhine that that was just a matter of time before terrorism would spring up from the situation of discrimination of poverty that
ကျွန်တော်ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားရောက်ကြည့်တော့အဲ့ဒီမှာသတိထားမိတဲ့အရာကတော့အကြမ်းဖက်မှုတွေဖြစ်မလာခင်ခွဲခြားဆက်ဆံမှုတွေရှိတဲ့အခြေအနေနဲ့အဲ့ဒီဒေသမှာဖြစ်နေတဲ့ဆင်းရဲမွဲတေမှုရေကန်မြေကန်အခြေအနေတွေပါဒါရိုဟင်ဂျာတွေအတွက်တည်းမဟုတ်ပါဘူးရခိုင်မြောက်ပိုင်းဒေသတွေအတွက်တည်းမဟုတ်ပါဘူးဒေသခံတစ်ခုလုံးအတွက်ပါကင်တွေဖြည့်ရှင်းရမယ်ကိစ္စပါဒီအခြေအနေကိုမဖြည့်ရှင်းနိုင်ဘူးဆိုရင်တော့ဒေသတစ်ခုလုံးအထူးသဖြင့်အကဲဆက်လာတဲ့ဒီဒေသကိုအကြမ်းဖက်မှုတွေပြန့်နှံ့သွားမယ်အန္တရာယ်ရှိနေပါလေ
ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေရောက်စင်မှာတော့ဒုက္ခသည်တွေအထူးဖြစ်တော့ဒီကလေးငယ်တွေကိုသူကိုယ်တိုင်တွေ့ဆုံခဲ့ပြီးတော့ဒီဒုက္ခသည်တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေတာကိုလည်းကုလသမဂ္ဂမဟာမင်းကြီးကပြောသွားပါတယ်ဒုက္ခသည်တွေကိုဒေသခံတွေကအရင်ဆုံးအကူအညီတွေပေးနေပေမဲ့အကူအညီတွေဟာပိုပြီးတော့လိုအပ်နေတယ်လို့လည်းပြောပါတယ်လက်ရှိအဖြစ်တော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဝန်ထမ်းတွေအဲ့ဒီညမှာရှိနေတယ်လို့ပဲအခြားကုလသမဂ္ဂအေဂျင်စီတွေအကူအညီပေးရေးအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့ဆိုပါတယ်ဒါမှမဟုတ်လည်းဒါဟာယာယီဖြည့်ရှင်းမှုပဲဖြစ်ပြီးတော့ပြဿနာတွေရဲ့အရင်းမြစ်ကိုတော့မြန်မာဆွေအပ်ကရေရှည်အဖြစ်ဖြည့်ရှင်းသွားမှာဖြစ်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်
The recommendations included in the Rakhine Advisory Commission report. The Rakhine Advisory Commission is the commission headed by Kofi Annan.
Kofi Annan ဦးဆောင်တဲ့ရခိုင်ဂျမ်ဘီကော်မရှင်ရဲ့အစည်းအဝေးခန်းစားပါအဆိုပြီးချက်တွေဟာဒီပြဿနာရဲ့ရင်းမြစ်ကိုအခြေခံကြကြဖြေရှင်းနိုင်မယ်လမ်းပြမြေပုံဖြစ်ပါတယ်။ ပထမအချက်တော့ရင်ဂျာတွေနိုင်ငံမဲ့ဖြစ်နေတာတွေကိုကင်တွေဖြည့်ရှင်းရပါတယ်ဒုတိယအချက်ကတော့အဲ့ဒီဒေသကမွတ်စလင်ရောဗုဒ္ဓဘာသာရောလူအတိုင်းဝိုင်းတစ်ခုစလုံးအတွဲဂျကန်ဒေသဖွံ့ဖြိုးရေးကိုအလင်းအမြန်ဆောင်ရွက်ရပါလိမ့်မယ်
ရခိုင်မြောက်ပိုင်းမောင်းနှုတ်ဒေသမှာဩဂတ်စ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းလူညုံရေးတပ်တွေရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒီဒုက္ခသည်4သိန်းကျော်လောက်မြန်မာနိုင်ငံဘက်ကထွက်ပြေးရောက်ရှိလာတယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကခန့်မှန်းထားတာပါမြန်မာနိုင်ငံဘက်ကတော့ဒီ4သိန်းကျော်ကိစ္စနဲ့ပတ်သက်လို့အတီးမပြုတ်ပေမဲ့ဒါကိုတော့စီစစ်ဖို့ရှိနေပါတယ်နိုင်ငံသားဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီမြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေကိုစီစစ်ပြီးတော့ပြန်လည်လက်ခံသွားမယ်လို့လည်းမြန်မာအစိုးရဘက်ကပြောဆိုထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကုသညဥ်စုစီတင်ပြပေးသွားတာပါတစ်ဆက်ထဲမှာပဲဒီအကျံဖက်ပြိပက္ခတွေကြောင့်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တို့ရဲ့ပြောပြချက်တွေကိုလည်းနားထောင်ကြည့်အောင်ပါဒီရခိုင်ပြည်နယ်အတွင်းအကျံဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်မှာတင်းရှောင်ရောက်ရှိနေတဲ့ဒေသခံတို့ကသူတို့ရဲ့မိသားစုဝင်တွေအိမ်နီးချင်းတွေကိုသူတို့ရဲ့ရှေ့မှာပဲမျက်နှာဖုံးစွလူတွေကဓားတွေနဲ့အသေးခုတ်ပြီးတော့မြုပ်နှံခဲ့ကြတယ်လို့ပြောပြကြပါတယ်မွတ်စလင်အများစုနေထိုင်ရာမောင်တော်ဒေသတွင်းကကြေးရွာတစ်ခုအနီးကနေအစုလိုက်တပ်ဖြတ်မြုပ်နှံခံထားရသူတွေရဲ့ရုပ်လောင်းတွေကိုတွေ့ရှိခဲ့တဲ့ခမောင်းဆက်ရွာပတ်ဝန်းကျင်မှာဖြစ်ခဲ့တာလို့လည်းမျက်မြင်တွေ့တဲ့သူတွေက AFP သတင်းဌာနကိုပြောပါရယ်ဒီကြောင့် AFP သတင်းဆောင်မကိုအခြေခံပြီးမတ်တင်ကြီးထိုက်ကပြောပြပါလိမ့်မယ်ရှင
်မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသအကျန်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတလနီးပါးအကြာမှာတော့မောင်တော်မြို့နယ်ရဲဘော်ကြားကြေးရွာအနီးတစ်ဝိုက်မှာအစုလိုက်ပြုံလိုက်တက်ပြတ်မြုံနှံခံထားရသူတွေရဲ့ရုပ်အလောင်းတွေကိုအာနာပိုင်တို့ရှာဖွေတွေ့ရှိခဲ့တာပါဒီတက်ပြတ်မှုတွေကိုမျက်မြင်တွေ့သူလက်ရှိဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဟိန္ဒူဘာသာဝင်ဒုက္ခသည်တဦးဖြစ်တဲ့ပရိုမီလာရှီကအခုလိုပြောပါတယ
်ဘီလီဝါဒဘဂူနာမူရမ်မာဒလီယရှီမူရမ်မာဒာနီဘာဒဲ
ကျမတို့အားလုံးကိုတောင်ကုန်းပေါ်ကိုခေါ်သွားပြီးအားလုံးကိုတက်ပြစ်ပါတယ်သူတို့လှုပ်စေချင်တာအားလုံးလှုပ်ပေးပါမယ်လို့ပြောပြီးမတက်ဖို့ကျမတို့ရှစ်ယောက်ကတောင်းပန်ခဲ့ကြပါတယ်
ဟိန္ဒူဘာသာဝင်ဒုက္ခသည်တို့ဖြစ်တဲ့ရီကာဒါကလည်းသူမမျက်မြင်တွေ့ခဲ့တာကိုအခုလိုပြန်ပြောပြပါတယ်
။အာရာအခုမှသာအာရာသူဟိန္ဒူသူနဲ့ရခေါ်လို့ခေါ်ရတဲ့ဆောင်ခေါ်တဲ့ဟိန္ဒူဘာသာဝင်တွေ
ကျမတို့ကဟိန္ဒူတွေဖြစ်လို့စင်တော်တွေလိန်ထားကြပါတယ်။သူတို့ကဟိန္ဒူဘာသာကိုမကိုးကွယ်ဖို့ပြောပါတယ်။ကျမတို့ကလည်းအသက်မခံရအောင်မကိုးကွယ်တော့ပါဘူးလို့ပြောလိုက်ပါတယ်
။ရီကာဒါကတော့သူမရဲ့ခင်ပွန်းဖြစ်သူမောင်နှစ်ယောက်နဲ့အိမ်ကြီးချင်းတွေကိုမျက်နှဖုံးစွလူတွေကရရက်ဆက်ဆက်ဓာတ်နဲ့ခုတ်ပြီးတက်ဖြတ်တာကိုမျက်မြင်တွေ့ကြရသူဖြစ်ပါတယ
်။ဟာဟာပန်ကြီးလေရာလားစတမရဖရရာကီအဂုံဘေခုံနရာဟာရဟာဆန်နဒဲ
ဟိုက်လူတွေကိုလည်းတက်ပြီးတော့ချင်းကြီးတွေတူးပြီးအဲ့ဒီတွေကိုပြစ်ချပါတယ်။လက်တွေကိုလည်းကျိုးနဲ့တုတ်ထားပြီးတော့မျက်လုံးတွေကိုလည်းပိတ်စီးထားပါတယ်။တနက်နဲ့ပြစ်တာမဟုတ်ပါဘူးဓာတ်တွေနဲ့တတ်တာပါ
။မောင်တော်မျိုးနဲ့ရဲဘော်ချာချေးရွာကဒေသခံ100နီးပါးပျောက်ဆုံးနေပြီးဘင်္ဂလားဒေ့ရှ်ဘက်ကိုတချို့လွတ်မြောက်လာသူတွေရဲ့သတင်းပေးချက်အရမြန်မာအစိုးရကပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတော့ရှာပွေတာမှာနှစ်ရက်အတွင်းလူပေါင်း45ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိတာဖြစ်ပါတယ်။ဒီကနေ့မှာတော့သေဆုံးသူတွေကိုအစုလိုက်မြုပ်နှံထားရာရဲဘော်ကြားဂျေးရွာကိုသတင်းတောက်တွေတွားရောက်ခဲ့ကြပါတယ်။သေဆုံးသူတို့ရဲ့ဆွေမျိုးတွေကတော့ပူဆွေးငိုကြွေးနေကြဆဲဖြစ်ပါတယ်။နေကြာဆောင်ရဲတပ်ဖွဲ့ကရဲမှူးကြီးအုတ်ကာကိုကသေဆုံးသူတွေကရဲဘော်ကြားဂျေးရွာခမောင်းစိတ်တောင်ရွာမြောက်ရွာတို့ဖြစ်တယ်လို့ပြောပါတယ်။
အာဟိုနည်းနည်းပုံစံပြက်နေပြက်နေတာနဲ့တူးဆွားရင်းနဲ့ဒီအနက်နေထွက်လာပြီးတော့ဒီမှာတော့အလုံးပေါင်း28လောက်ကျွန်တော်ရရှိတာဖြစ်ပါတယ်နောက်နေ့မှာလည်းဒါပထမနေ့ပေါ့နောက်နေ့မှာလည်းကျွန်တော်တို့ထပ်ပြီးတော့ဒါတရင်ကထပ်ပြီးတော့ချပြန်ဒီကျွန်တော်တို့ရှိရကော်မလေးထားတဲ့နေရာတဲနောက်တောင်းကိုပြန်ပြီးတော့ဟိုပြန်ပြီးတော့မှဒီယောက်ျားလေးတို့တက်ခဲ့တယ်လို့ဒါပြောတဲ့တွေ့တာကျွန်တော်တို့ကခုနကနောက်တောင်းကိုပြန်ရှာတဲ့အချိန်မှာပဲဒီတောင်ရဲ့နောက်ဖက်လောက်မှာရှိပါတယ်အဲ့မှာကျွန်တော်တကထပ်ပြီးတော့ကျင်းနဲ့ကျင်းထပ်ရပါ
တက်ဖြတ်ခံရပြီးနောက်အစုလိုက်မြုပ်နှံခံထားတဲ့တေဆုံးသူ45ဦးရဲ့ရုပ်အလောင်းတွေတဲက25ဦးကိုတော့ဘသူတွေဖြစ်တယ်ဆိုတာကိုအာနာပိုင်တို့ဖော်ထုတ်နိုင်ခဲ့ပြီးဖြစ်ပါတယ်။လိုအပ်တဲ့စစ်ဆေးမှုတွေပြီးရင်တော့ဟိန္ဒူဘာသာဝင်တို့ရဲ့ထုံးတမ်းစင်လာနဲ့အညီတကြုံမယ်လို့လဲမြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။48ဦးတို့ကတော့ပျောက်ဆုံးနေစေဖြစ်ပါတယ်ရှင
်။တော်ရရှင်များရှင်မြန်မာနိုင်ငံမှာသာမကတကဘာလုံးကအာယုံစိုက်နေတဲ့ရခိုင်ပြည်နယ်အချက်တွေဟာဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်အတိတ်ပဲမျိုးမျိုးကောက်ကြပါရယ်အနာသည့်ဆေးရှိဆိုတဲ့ဆိုရိုးစကားလိုပဲရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုကုစားနိုင်ရေးယောဂါလက္ခဏာကိုဘယ်လိုခွဲခြားဆုံးဖြတ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်မဲ့အစားအဖြေရဲ့တစ်စိတ်တစ်ပိုင်းအဖြစ်အပြုသဘောဆောင်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်။စနေနေ့ညမတိုင်ခင်မှာဆက်သွယ်လာကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရခြင်း VOA American တန်ရဲ့ဗဟုထုနေညဘက်အစီအစဉ်တွေကိုနားဆင်နေရတာပါအခုတော့ NLD ပါတီ29နှစ်မြောက်နှစ်ပတ်လည်အခမ်းအနားကျင်းပတဲ့အကြောင်းဆက်ပါမယ်မြန်မာနိုင်ငံအတွင်းအချိန်ကာလကြာမြင့်စွာဖြစ်ပွားနေတဲ့ပြည်တွင်းစစ်ပွဲတွေကိုဂုဏ်သိက္ခာရှိရှိအဆုံးသတ်နိုင်ဖို့ကြိုးစားနေတယ်လို့ဒီနေ့ကျင်းပတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီ29နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာဗဟုလုံးမှုဆောင်အဖွဲ့ဝင်ဦးဟန်သာမြင့်ကပြောပါရယ်NLD ပါတီနှစ်ပေါင်း30နီးပါးလူခွင့်ရင်းနဲ့ဒီမိုကရေစီရေးကိုဆွဆွမြဲမြဲလက်ကင်ထားလာတာမို့ဒါကိုဆက်ပြီးတော့ထိန်းချဖို့ကိုလည်းပါတီဝင်တွေကိုတိုက်တွန်းလိုက်ပါတယ်အပြည့်စုံကိုတော့ VOA သတင်းတောက်ကိုကောင်းဆိုင်ဟင်ကပြောပြပေးပါလိမ့်မယ်ရှင
်ဒီကနေ့မနေ့ကျင်းပခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်29နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာတော့ NLD ပါတီဗဟုအလုံးအမှုဆောင်အဖွဲ့ဝင်ဦးဟန်သာမြင့်ကပြည်သူလူထုဆန္ဒမပါဝင်ပဲကာလအချိန်ကြာမြင့်စွာဖြစ်ပွားနေတဲ့ပြည်တွင်းစစ်ပွဲတွေကိုဂုဏ်သိက္ခာရှိရှိအဆုံးသတ်နိုင်ဖို့ဒီဇိုင်းမမတ်ကြိုးပမ်းဆောင်ရွက်နေတယ်လို့ပြောပါရယ
်လက်နက်ကန်ထိတ်တဲရင်ဆိုင်မှုတွေနဲ့ငင်းငန်းရင်စုတ်သိမ်းမှုတွေကြားကတဟဇာတမဖြစ်မှုတွေဟာဗမာပြည်သူတွေရဲ့ဆန္ဒမပါဘဲနဲ့ကာလရှာချေကြသွားမင်းမှုနေခဲ့ပါတယ်ဒါကြောင့်ရင်ဆိုင်ကြံကြုတ်တဲ့စစ်ပွဲတွေကိုဂုံတိတ်ခါရှိစွာနဲ့အဆုံးသတ်နိုင်ဖို့ဒီဇိုင်းမှမှကြိုးစားနေခဲ့ရတာဖြစ်ပါတယ
်။ NLD ပါတီဟာစတီချောင်စင်ကလေးကလူသားအလုံးနဲ့ဆိုင်တဲ့လူအခွင့်အရေးကိုအခြေခံခဲ့တာဖြစ်ပြီးဘလို့အခြေအနေမျိုးမှမဆိုအဖွဲ့ချုပ်ရဲ့ယက်တီချက်ခံယူချက်နဲ့အတူလူအခွင့်အရေးဒီမိုကရေစီအရေးကိုဆိုးဆဲမြဲမြဲလက်ခံထားဖို့လဲဥဟန်တာမြင့်ကတိုက်တွန်းလိုက်ပါတယ
်။ဟိုတိုက်တွန်းချင်တာကတော့ကျွန်တော်တို့အဖွဲ့ဝင်အားလုံးဟာကျွန်တော်စပြီးတက်လုံးနှစ်ပေါင်း30နီးပါးကျွန်တော်ဆွဲဆွဲမြဲမြဲဆွဲကင်ထားခဲ့တဲ့เนาะကျွန်တော်ခုနပြောတဲ့လောကပါလာတရားများမှာအခြေခံထားတဲ့เนาะလူအခွင့်အရေးဒီမိုကရေစီရေးဆိုတဲ့ကိစ္စကိုတော့ဘယ်တော့မှမဆိုသတိလက်တော့မရှိကြဘဲနဲ့ခိုင်ခိုင်မြဲမြဲဆွဲကင်သွားကြပါလို့ကျွန်တော်တိုက်တွန်းလိုပါတယ်
1988ခုနှစ်ကစတင်လာခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဆိုရင်ဒီကနေ့မှာတက်တန်းအဖြစ်29နှစ်ရှိပြီဖြစ်ပေမဲ့အယက်သားအစိုးရအနေနဲ့ရည်တည်လာတာကတော့တနည်းခွဲမျှသာရှိပါသေးတယ်။တနည်းခွဲပတ်ဝန်းကျင်သာရှိသေးတဲ့ NLD အစိုးရရဲ့လှုပ်ဆောင်မှုကိုအားဝရတဲ့အတွက်ဝေဖန်မှုတွေလည်းရှိနေတာပါ။တက်တန်းနှုတ်နယ်သေးတဲ့ NLD အစိုးရအသည့်အဖွဲ့မှာလိုအပ်ချက်တွေရှိနေပေမဲ့လွတ်တော်အမတ်တွေအနေနဲ့တက်နိုင်သလောက်အတွေ့အကြုံယူပြီးအစိုးရနဲ့လွတ်တော်အကြားအပြန်အလှန်ထိန်းညှိရင်ခိုင်မာတဲ့အစိုးရအသည့်တရိုက်ဖြစ်အောင်ကြိုးစားမှာဖြစ်ကြောင်းလည်းဘ ਹੁ ပြန်ကြားရေးကော်မတီအဖွဲ့ဝင်ဦးအောင်ရှင်က VOE ကိုပြောပါရစေ။
အားလုံးဟာဟိုပြည့်ပြည့်စုံတဲ့အခြေအနေတော့မရှိနိုင်ဘူး။ဘာကြောင့်မရှိနိုင်လဲဆိုတော့ NLD ပါတီဒီကနေ့ပြည်သူလူထုကပေးတဲ့တာဝန်ကိုယူတာဘာမှမကြသေးဘူး။ဒီနှစ်ခွဲပတ်ဝန်းကျင်လောက်ပဲရှိသေးတဲ့အခါကျတော့ပြည့်ပြည့်စုံတဲ့အနေအထားမရှိနိုင်ဘူး။တစ်ချက်နှစ်ချက်က NLD ပါတီကိုတာဝန်ယူကြတဲ့ခေါင်းဆောင်တွေတာဝန်ယူကြတဲ့အစိုးရတွေတွတ်တော်ကိုယ်စားလှယ်တွေဟာအတွေ့အကြုံအများကြီးယူကြရအောင်ပါအတွေ့အကြုံတွေယူကြရအောင်ပါတချို့အတွေ့အကြုံတွေကောင်းတဲ့လူတွေဖြစ်ရဲတချို့အများစုကတော့အတွေ့အကြုံများကြီးယူကြပဲပုံပေါ်တယ်ဖြစ်တယ်အနောက်တကဒီအစိုးရနဲ့လွတ်တော်နဲ့ပါတီနဲ့ check and balance ကိုစီစီကြကြလုပ်ကြရအောင်ပဲအဲဒါကြောင့်ဒါလူတော်တော်များများကအားရရှင်းတတ်မှုမရှိဘူးဆိုတာဒါသဘာဝကျ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်29နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကိုတော့ရန်ကုန်မြို့ရွှေကုန်းတိုင်းမှာရှိတဲ့ NLD ရုံးချုပ်မှာကျင်းပခဲ့တာဖြစ်ပါတယ်။နှစ်ပတ်လည်နေ့အခမ်းအနားကိုတော့မကြသေးမီကပဲစေယုံကဆင်းလာတဲ့ပါတီနာယကသူရဦးတင်ဦးရန်ကုန်တိုင်းဝန်ကြီးချုပ်အပါအဝင် NLD ပါတီဝင်ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တွေနိုင်ငံတကာတန်တမန်တွေနိုင်ငံရေးပါတီအဖွဲ့အစည်းတွေနဲ့လွတ်တော်ကူးသတ်လည်အချို့လည်းတက်ရောက်ခဲ့ကြတာပဲဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် View American တန်ကနေ2019ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓဦးနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190ရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်မကြာခင်မှာတော့ဒီအပတ်စဉ်တင်ဆက်ပေးနေတဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်အကြောင်းကိုနားဆင်ရဖို့ရှိသလိုလူမှုကွန်ရက်တွေပေါ်မှာအမျိုးမျိုးရေးသားနေကြတာတွေနဲ့ပတ်သက်လို့တိုင်းပြည်အတွက်ကောင်းကျိုးဆိုးကျိုးဘာတွေရှိနေပါလဲ
ဟိုလူတယောက်ကိုအစာအစိတ်ခတ်လိုက်လို့ရှင်စားတဲ့လူတယောက်ပဲသေးတာလေဒီဥရောကိုအစိတ်ခတ်မိပြီဆိုတမျိုးချက်လုံးသေးတာလေ
ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်နိုင်ပါတယ်နောက်ပိုင်းမှာအခစားအစီအစဉ်ကိုလည်းပုံမှန်တိုင်းပဲထုတ်လွှင့်ပေးသွားအောင်ပါအခုကတော့အရင်ဆုံးလူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်ရှင်မြမနိုင်ငံမှာနိုင်ငံတကာအဆင့်မီဆေးရုံတွေပို့ပြီးတော့တွေ့လာရတော့မယ့်အကြောင်းကိုဒီကနေ့ပြောသွားပေးသွားမှာပါမြမနိုင်ငံရဲ့ကျမ်းမာရေးဝန်ဆောင်မှုအနေအထားကိုမကြိုက်လို့ကိုကလည်းငွေကြေးတက်နိုင်လို့တချို့ကလည်းသူ့ရဲ့ဝေဒနာကိုပြည်တွင်းမှာတင်ကုသပေးနေတဲ့အနေအထားမရှိလို့ဒီလိုမျိုးအကြောင်းမျိုးမျိုးတွေနဲ့ပြည်ပကိုတွားရောက်ပြီးတော့စေဝါကုသမှုခံယူရသူတွေအတွက်အခုပြည်တွင်းမှာတင်ပဲနိုင်ငံတကာအဆင့်မီဆေးရုံရှိလာပါပြီ။ကျန်းမာရေးစောင့်ရှောက်မှုအပိုင်းမှာနိုင်ငံတကာအဆင့်မီကြောင့်အတည်ပြုပေးတဲ့ JCI ကော်မရှင်ကနေပန်းလိုင်စီလုံဆေးရုံကိုအတိမတ်ပြုလက်မှတ်ထုတ်ပေးလိုက်တာပါ။နောက်ထပ်ဆေးရုံတွေရောဒီလိုဖြစ်လာနိုင်သလားဆိုတာကိုတော့ဒေါက်တာတန့်စောကဒီတစ်ပတ်တင်ဆက်ထားပါရရှင်။
ဝေကျတက်နိုင်တဲ့သူတွေအနေနဲ့ကျန်းမာရေးပြဿနာတစ်ခုခုကြုံတွေ့လာတဲ့အခါဝန်ဆောင်မှုကောင်းမွန်တဲ့ပြည်ပနိုင်ငံတွေကိုတွားရောက်ပြီးစေကူတမှုတွေခံယူလို့ရှိကြပါတယ်နိုင်ငံတကာစံချိန်စံညွန့်နဲ့ကန့်ညိတဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုတွေကိုနိုင်ငံအတွင်းမှာရရှိလာစေဖို့အတွက်ကြိုးပမ်းဆောင်ရွက်ကြတဲ့နေရာမှာပန်းလိုင်စီလုံစေယုံကြီးအနေနဲ့မြန်မာနိုင်ငံမှာပထမဆုံး JCI အသိမှတ်ပြုနိုင်ငံတကာအဆင့်မီဝန်ဆောင်မှုတွေကိုရရှိနေပြီဖြစ်တယ်လို့ပန်းလိုင်စီလုံစေယုံမှ Managing Director ဖြစ်သူဒေါက်တာဒေါ်သက်သက်ခိုင်ကပြောပါတယ်
JCI accreditation hospital အဖြစ်နဲ့အတိမတ်ပြုခံရတာပေါ့နော်ဒါလေးကကျမတို့2014နဲ့ကကျမတို့စပြီးတော့မှန်ထားခဲ့တာပါ JCI accredited ဆေးရုံတည်ုံဖြစ်ရမယ်လို့ကျမတို့က international quality အဆင့်မီဆေးရုံတည်ုံဖြစ်ရမယ်လို့ကျမတို့2014ဂျွန်မာတည်းကကျမတို့စပြီးတော့ကျမတို့ကြီးမန်းထားခဲ့တာပါအဲ့ဒီချိန်ထဲကပဲကျမတို့က2017 quarter 2မှာကျမတို့ရဲ့ JCI ရဲ့အဆင့်မီရဲ့ဆေးရုံတည်ုံဖြစ်အောင်လုပ်မယ်လို့ certificate ကိုရအောင်လုပ်မယ်လို့ကျွန်တော်တို့မှန်းထားခဲ့ပါတယ်ဆိုတော့အဲ့ဒီမှန်းထားချက်နဲ့ပဲအညီပဲကျွန်တော်တို့26 to 30ရဲ့ဂျွန်မှာကျွန်တော်တို့ဆောင်မိုးပဲဖြည့်ခဲ့ပါတယ်9ရက်တီတီဆောင်မိုးပဲဖြည့်ခဲ့ပါတယ်ဖြည့်ပြီးတဲ့အခါမှာတကယ်ပဲ2017 quarter 2ဖြစ်တဲ့ first july မှာကျွန်တော်တို့ JCI accredited hospital ဖြစ်လာပါတယ
်ကမ္ဘာပေါ်မှာ JCI အသိမှတ်ပြုဆေးရုံတွေဟာနိုင်ငံပေါင်း68နိုင်ငံမှာရှိနေပြီးမြန်မာနိုင်ငံအနေနဲ့68နိုင်ငံမြောက်ရရှိခြင်းဖြစ်ပါတယ်JCI အသိမှတ်ပြုလက်မှတ်ရရှိထားတာဖြစ်တဲ့အတွက်ပန်းလိုက်စီလုံဆေးရုံမှာလာရောက်စိတ်ကူးတာမှုခံယူတဲ့သူတွေအနေနဲ့လုံခြုံစိတ်ချရမှုနဲ့စိတ်ကျဉ်တဲ့မှုတွေကိုနိုင်ငံတကာစံချိန်စံညွန့်တွေအတိုင်းရရှိနိုင်မှာဖြစ်တယ်လို့ပြောပါတယ
် JCI ရဲ့အဆင့်မီရဲ့ဆေးရုံဆိုတာကတနိုင်တကဘာလုံးမှာဆိုလို့ရှိရင်ပေါ့နိုင်ငံနေနေရာကျော်ရှိတဲ့အထဲမှာသူက68နိုင်ငံနဲ့ရတာပါကျမတို့မြန်မာနိုင်ငံက68နိုင်ငံမြောက်ဖြစ်သွားတာပါကျမတို့ဆေးရုံရတဲ့အတွက်ကြောင့်မြန်မာနိုင်ငံဒီလေ JCI accreditation ရှိရဲ့စိတ်ရင်ဖြစ်သွားတာတကယ်တော့အဲ့တော့ JCI ရေးဆိုတာဘာလို့ဆိုတာသူတို့ကကြတော့ဘာလဲဆိုတော့ measurable element တွေအများကြီးရှိပါတယ်ဒီကံက JCI ရေးက patient safety ကိုဦးတည်တာပါဘာကိုပဲဖြစ်ဖြစ်သူသတ်မှတ်ထားတဲ့စံနှုန်းတွေအားလုံးကလူနာရဲ့လုံခြုံစိတ်ချရအောင်ဝန်ထမ်းတွေရဲ့လုံခြုံစိတ်ချရအောင်စေယုံ premises ကိုလာတဲ့ဧည့်သည်များရဲ့လုံခြုံစိတ်ချရအောင်ဆရာဝန်ကြီးများရဲ့လုံခြုံစိတ်ချရအောင်အကုန်လုံးကိုသူကဦးတည်ပြီးတော့စံချိန်စံနှုန်းတွေကိုသတ်မှတ်ထားတာ
ပန်းလိုင်စီလုံဆေးရုံကြီးအနေနဲ့နိုင်ငံတကာအဆင့်မီ JCI အသိမှတ်ပြုရရှိခြင်းဟာမြန်မာနိုင်ငံရဲ့ကျန်းမာရေးဝန်ဆောင်မှုအဆင့်ကိုမြှင့်တင်တဲ့နေရာမှာအထောက်အကူဖြစ်စေမှာပါအချိန်ကကျန်းမာရေးစစ်ဆေးရာတွေကနေစပြီးကြောက်ကက်သွေးတက်စင်တာတွေအထိနိုင်ငံတကာအဆင့်မီဝန်ဆောင်မှုရရှိအောင်စီစဉ်ထားတာကြောင့်လူနာတွေအတွက်အကျိုးရှိစေနိုင်တယ်လို့ပြောပါတယ
်ဒီကျန်းမာရေးဝန်ဆောင်မှုတွေကိုပေးတဲ့အခါမှာသူကစံနှုန်းနေထားတာစံနှုန်းနေထားတာဆိုလူနာတယောက်အဲ့ဒီဆေးရုံထဲကိုဝင်လာပြီးတော့မှ registration စဖြစ်တဲ့နေရာစပြီးတော့မှနောက်ဆုံးလူနာဒီဆေးရုံကဆင်းသွားတယ်အထိအကုန်လုံးကသူကစံနှုန်းတွေအသတ်မှတ်ထားပြီးသားအဲ့လိုစံနှုန်းတွေကိုသတ်မှတ်ထားတဲ့အကြောင်းလူနာတွေအတွက်လည်းအရန်ကောင်းပါတယ်ဆိုလိုရင်းတော့ကဗာလဲအမှားနည်းမယ်ဟဲ့လားဒီကုသတဲ့အခါမှာလဲတကယ်ကိုလုံလုံစိတ်ချရတဲ့ကုသမှုမျိုးကိုရမယ် လူနာတွေအနေနဲ့လည်းယုံကြည်စွာနဲ့ကုသလို့ရတယ်ဆိုတဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံမှာအခုဆိုရင် JCI Accredited ဆေးရုံရှိသွားပြီဖြစ်တဲ့အတွက်ကြောင့်မို့လို့တချို့သောဟလာဝန်ဆောင်မှုတွေပေါ့တချို့သော service တွေဆိုလို့ရှိရင်ကျမတို့စီကိုလာလို့ရပါတယ်ဆိုလိုရင်းတော့ပေါ့နိုင်ငံခြားမှာသွားကုန်လေဒီတိုင်းပဲကျမတို့စီမှာသွားကုန်လေဒီတိုင်းပဲ for example အပြစ်ပြောမယ်ဥမာကြောက်ကက်ဆေးရယ်ပေါ့နော်ကြောက်ကက်ဆေးရယ်ဆိုလို့ရှိရင်နိုင်ငံခြားမှာသွားပြီးကြောက်ကက်ဆေးရတယ်ကျမတို့စီမှာကြောက်ကက်ဆေးရတယ်အတူတူပဲဘာဖြစ်လဲအားလုံးက JCI ရေးဆန်နှုံးပေါ်မှာပဲ base ခံပြီးတော့ကျမတို့လောက်ထားတာဖြစ်တဲ့အတွက်ကြောင့်အားလုံးက policy ရယ် standard ဒီအားလုံးကတပြေးညီပဲဆိုတဲ့အတွက်ကြောင့်နိုင်ငံခြားသွားဆေးရတယ်ဘာဖြစ်မှဆေးရတယ်အတူတူပဲဒါကြောင့်မို့လို့မြန်မာပြည်မှာရှိတဲ့ပြည်သူတွေအနေနဲ့နိုင်ငံခြားဟလာနိုင်ငံခြားကမှာရှိတဲ့အဆင့်တိုင်းတိုင်းပဲကျမတို့ကဝန်ဆောင်မှုကိုပေးနိုင်တယ်သူတို့အတွက်အကျိုးကျေးဇူးကတော့ဖောက်ပြလို့မရပါဘူးအများကြီးရပါတယ်လူနာရေးအတွက်ကတော့လေ
ကျမ၏ဆောင်ချက်မှုခံယူဖို့အတွက်ပြည်ပကိုထွက်ခွာပြီးစေကုသမှုခံယူခြင်းဟာနိုင်ငံတော်ရဲ့ဗန်ဒါငွေတွေစီးထွက်မှုတစ်ခုဖြစ်ပါတယ်။နိုင်ငံတကာအသိမီကျမ၏ဝန်ဆောင်မှုတွေကိုပြည်တွင်းမှာရရှိခဲ့မယ်ဆိုရင်မလူလာအပ်တဲ့ငွေကြေးဆုံးရှုံးမှုတွေကိုရှော့ချနိုင်မှာဖြစ်တယ်လို့ပန်းလိုင်စီလုံးစီယုံ Quality Management Department မှ General Manager ဖြစ်သူဒေါက်တာခိုင်ဝေသွယ်ဦးကပြောပါတယ်
လူနာတွေအတွက်ပေါ့ယုံကြည်စိတ်ချရတဲ့ဝန်ဆောင်မှု patient safety ပြီးတဲ့အခါကျတော့အရေးသွေးပြည့်တဲ့ကျန်းမာရေးဝန်ဆောင်မှုတစ်ခုဖြစ်ပါတယ်။အဲ့တော့ဒီဝန်ဆောင်မှုကိုရလိုက်ခြင်းအပြင်ပေါ့နော်ကျမတို့ကနိုင်ငံတကာအဆင့်မြင့်ကျမတို့ကဒီလူနာအတွက်စိတ်ဖြစ်တဲ့ဝန်ဆောင်မှုမျိုးပေးနိုင်တယ်ပေါ့။ပေးနိုင်တော့ကျမတို့ရဲ့လူတွေကပြည်ပကိုထွက်ပြီးတော့ကုသဆရာမလိုပဲနဲ့နိုင်ငံအတွင်းမှာပဲပေါ့နော်။အဲ့ဒီလူမျိုးတကယ်ယုံကြည်စိတ်ချရတဲ့ဝန်ဆောင်မှုမျိုးရနိုင်ပါတယ်။အဲ့ဒီလိုပဲနိုင်ငံတော်ကုသမဲ့ကုန်ကြစည်းတွေကိုလည်းကျမတို့ချော့ချနိုင်ပါတယ်ရှင့်။
ပြည်တွင်းမှာနိုင်ငံတကာအဆင့်မီ JCI တိမှတ်ပြုဆေးရုံတရုံရှိလာခြင်းဟာနိုင်ငံတကာအဆင့်မီကျန်းမာရေးဝန်ဆောင်မှုတွေကိုကြဲကြဲပြန့်ပြန့်ရရှိလာစေဖို့အတွက်အထောက်အကူဖြစ်စေနိုင်တဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန့်စောတင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်။တိုင်းပြည်အတွက်အရေးကြီးတဲ့အချိန်လို့ပြောရမယ့်လက်ရှိအခြေအနေမှာ Facebook ပေါ်ရေးသားဖော်ပြချက်တွေဟာကောင်းကျိုးဖြစ်စေသလားအကျိုးရုပ်စေပါလား။ဒီလူမှုကွန်ရက်ဆိုရှယ်မီဒီယာတွေမှန်မှန်ကန်ကန်ဖွံ့ဖြိုးရင့်ကျက်လာအောင်ဘယ်သူတွေကဘာလို့လုတ်တင်တယ်လဲဆိုတာကိုတော့ဒီရုပ်ရှင်အမှုပညာသည်အကယ်ဒမီဆွေစင်ထိုက် now NHK မြန်မာသတင်းတောက်ဦးတီဟာသူတို့နဲ့ဥကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်မြန်မာလူမှုကွန်ရက်မီဒီယာတွေရဲ့အဆင့်အတန်းကိုဒေါ်ဆွေစင်ထိုက်ကအခုလို့စပြီးတော့သုံးသပ်ပါတယ
်ဒီမှာလေလုံးခဲ့တဲ့9နှစ်တုန်းကအမေရိကန်နိုင်ငံမှာလေဟို social media အကြောင်းကိုလာပြီးတော့ကြောက်ကြူပါတယ်အဲ့ဒီလုံးခဲ့တဲ့9နှစ်တုန်းကကျမတို့ကတော့ self respect လည်းပေးရမယ်ဘေးကလည်း respect ပေးရမယ်social reference ကိုလည်းတိတိကျကျပြောပြရမယ် plagiarism ကိုလည်းပဲကူချတာတွေပါလေမလုပ်ဖြစ်စရာဘူးဆိုတော့ကိုချင်းသိက္ခာနဲ့တာဝန်ခံမှုတာဝန်ယူမှုဦးစားပေးတယ်ပေါ့နော်တင်ကြားမှုနဲ့ကြီးလာခဲ့တာဖြစ်ပါတယ်ကျမတို့လုံးဝဆို fake account ဆိုတာဟာငွေအလူခံတာကိုတတိထားပါဆိုတာတခုလေးနဲ့ပါတာ哦ဒါပေမဲ့အခုကတော့ဒီ fake account နဲ့မိုက်ရိုင်းနဲ့ comment တွေပေးနေတာတော့ကျမစိတ်ထဲမှာထင်တာပဲလူတွေကအော်အကြောင်းတရားနဲ့ကြီးလာပြီးတော့အချက်တရားနဲ့မကြီးတတ်သေးဘူးလို့ထင်တာပဲမလုတင်တာကိုလုတာမပြောတင်တာကိုပြောတာလည်းရှိဖို့ကောင်းတယ်လीအလုတင်တာကိုမလုတာပြောတင်တာကိုမပြောတာလည်းရှိဖို့ကောင်းတယ်လीပြီးတော့ဟိုဆုပ်ယုံနေလို့ထင်တယ
်ဟုတ်ကဲ့ဆိုတော့အထောက်အကူဖြစ်စေတဲ့အပိုင်းကမရှိဘူးလားခင်ဗျာကျွန်တော်အကောင့်မြင်တဲ့အပိုင်းနဲ့ဆက်ပြီးတော့ဆွေးနွေးရအောင
်ဟို information တွေကတော့ share လုပ်တာပဲကျွန်မဆို Facebook account မထားဘူးဘာဖြစ်လို့လဲဆိုတော့အဲပူစပ်ပူလောင်တိုင်းဝိုင်းထဲမှာမနေချင်ဘူးဆိုပြီးတော့လीမထားတာလीဟိုလူတယောက်ကိုအစာအစိတ်ခတ်လိုက်လို့ရှင်စားတဲ့လူတယောက်ပဲပေးတာလေဒီဦးနောက်ကိုအစိတ်ခတ်မိပြီဆိုတမျိုးတစ်လုံးပေးတာလေအဲ့တော့ဒီလိုမျိုးနေရာမှာကိုတီးဟိုတော့အကြောင်းပြုတော့သူတို့ဘာကျစီကပစ္စည်းကြောင့်ပြောတယ်ဆိုကြတဲ့ကအဲ့ဒီလူရဲ့စိတ်သားလည်းမကောင်းဘောနော်နောက်အဲ့လိုလူမျိုးကလည်းပဲကောင်းကောင်းအိပ်ပျော်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဆရာတရားသမီးရဲ့သဘောထားလည်းသိကြပါရခင်ဗျာဆိုရှယ်မီဒီယာတွေမြန်မာနိုင်ငံမှာအတိုင်းပြည်အတွက်အခက်အခဲကြုံရတဲ့ကာလလို့ဆိုရမယ့်ဒီအချိန်မှာအထောက်အကူဖြစ်တာတွေများရှိပါလားရင်းစအကောင့်ဘက်ကစပြီးကြည့်အောင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုတရားတော့ပြောမယ်ဆိုရင်ဟိုအစီတဝင်းဝင်းတဲတဆက်ဆက်လို့ဖြစ်လာပါတယ်အထောက်အကူဆိုလို့ကျွန်တော်အထောက်အကူလေးရွေးပြောရမယ်ဆိုလို့ကျွန်တော်တို့သတင်းသမားတွေအတွက်ကတော့ကျွန်တော်တို့ဒီ network တွေအရင်ကျေပြန့်တယ်သတင်းစာအနာတွေတဲလွန်စာတွေရဖို့အမတန်လိုပါတယ်နောက်တစ်ချက်ကကျွန်တော်တို့ဒီ network ရှိရင်ရှိသလားကျွန်တော်တို့ရဲ့ nepe ကျုံသွားတယ်ကျွန်တော်တို့တောင်တောင်ရင်းနှီးမှုကလည်းအရန်ကိုရှိလာတာပေါ့နော်ဆိုတော့အဲ့တစ်ချက်ရေနောက်စိတ်ဝင်စားဖို့ကောင်းတဲ့တစ်ချက်ကကျွန်တော်မကြသေးပြရမှာသတိထားမိတဲ့ချက်ကပါလဲဆိုတော့ဒီကျွန်တော်တို့အတိုင်းပြရအမှန်တန်စာဖတ်နေတဲ့အတိုင်းပြခရာဟိုစာမဖတ်ကြဘူးကျွန်တော်တို့တိုင်းပြမှာမဂ္ဂဇင်းတို့ကျွန်တော်တို့သတင်းစာတို့ဆိုလို့ရှိရင်ချက်ဖို့ကောင်းအောင် circulation ကလည်းအရန်နေပါတယ်ဆိုတော့အဲ့လိုမျိုးရှိနေမှတက်ကောင်းနေပြီးတော့ဒီလိုမျိုး social network တွေပေါ်လာတဲ့အခါကျတော့မတိမသာကျွန်တော်သတိထားမိတဲ့ချက်ကပါလဲဆိုတော့စာဖတ်တဲ့အတုံးတက်လာတယ်ဘာလို့စာကကျွန်တော်တို့ပုံစံအမျိုးမျိုးနဲ့ဒီပေါ်မှာတင်ဆက်လာကြတဲ့ခါကျတော့သူပြည့်ဒီတန်မာရေးနဲ့ပတ်သက်လို့တခြား knowledge နဲ့ပတ်သက်လို့ဟာနိုင်ငံရေးစီးပွားရေးဒါမျိုးကိုကောင်းမွန်တဲ့ရှုထောင့်ကောင်းမွန်တဲ့ကြည့်ပြည့်နဲ့တုံးချတာတွေတွေ့ရတာတော့ မထုံးလို့တော့ပြောရမှာသလ
ားဟုတ်ကဲ့ဆိုတော့မကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်သောသောကတော့စူစင်ထိုက်ပြောသလိုပဲအမုန်းပွားတယ်မဟုတ်တဲ့စိတ်တွေလူတွေကိုအဆိတ်ပြင်းစေတဲ့သုံးနှုံးတွေအေးသားတဲ့လှုပ်လာကြတယ်ဒါပြည်တွင်းပေါ့လေပြည်တွင်းလူမှုအဆိုင်ဝိုင်းပေါ်မှာရိုက်ခတ်တဲ့ကိစ္စနောက်တစ်ခါပြည်ပကလည်းပဲဒီကိစ္စကြောင့်အထင်မြင်သေးကြတယ်အများကြီးဖြစ်လာတာတွေ့ရပါတယ်ဆိုတော့ဒီကိစ္စကိုဘယ်လိုပြုပြင်နိုင်မလို့ထင်ပါလဲခင်ဗျာတော်စင်ထိုက်
ကောလာဟာလာဇမားတကတတိပြင်ရမှာအမှန်တရားတကားဖွင့်ချက်တာလေဒီစကားလေးရှိတာပဲဦးကျော်စံပါရဲ့အဲ့တော့လုံနိုင်တာကတော့ဒီအတိုင်းပိုင်းကိုပဲတန်ကျေပြီးတော့ပြန်ရှင်းတဲ့အလိုပဲလုပ်ရုံရှိတာပဲလို့ကျွန်မတော့မြင်တာပဲအချက်ကကြီးဆုံးနေတဲ့ပတ်ဝန်းကျင်မှာတော့ဥမောက်ရှိတဲ့လူတွေကလေရုံးချက်မှာပါအ
ဲ့တော့ဘသူကတာဝန်ယူပြီးတော့အဲ့ဒါကိုဖြည့်ရှင်းကြမလဲခင်ဗျာ
အဲ့ရတန်ရှင်းရလေးဖြည့်ရှင်းမော်ပြီးတော့မယ်ဘေးကပတ်ဝန်းကျင်ကလေ community ကလေဝိုင်းရှင်းမော်โอ้อะเนี่ยโซเชียลมีเดียอ่ะนี่คือเว้ยหลุดตาเลยจิ๊มอ่ะฉิ่นเลยจ้ะไอ้คู่อ่ะก็เลยสรไอเดนติตี้ป่ะจนเราไปดูว่าจิ๊มไปดูว่าจนเราไปแล้วบาอย่างนี้เลยเบยอยู่ตั้วนี่เลยป่ะแล้วตัวคู่อ่ะรออีบดูนี่เบยหน้ามาชื่อนี้เลยอีเปลี่ยนตีอ่ะเลยสรไอ้ personal case อ่ะเนี่ยนี่အော်ပေါ်မယ်ဒီနေ personal ground မှာပဲပြရမြဲ professional ရတာဟာ 20% ဆို personal 80% လောက်ကြာမိုးနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကကာယံရှင်ကပဲ encounter ပြန်လုပ်ရမယ်လို့ရှင်နေအဲ့ဒါကိုအတိုင်းဝိုင်းကနေကူညီလိုက
်ရှာဒီဟာသွေးရဲ့သဘောလည်းပြောပါဦးခင်ဗျာဘယ်လို
Okay ကျွန်တော်ကတော့လေလောလောလတ်လတ်ပူပူတော့လောကျွန်တော်ခံစားထားတဲ့ကိစ္စတွေရှိတာပေါ့နော်ကျွန်တော်ဒီရခိုင်ကိစ္စဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီဓာတ်ပုံတွေအတူတွေတုံးတာတွေဟလာဟိုကျွန်တော်တို့ဟိုမီဒီယာတွေလည်းတိုက်ခိုက်ခံရတာဒီခုတော့မှာလေမီဒီယာတွေလည်းတိုက်ခိုက်ခံရတဲ့ခါကျကျွန်တော်တတိထားမိတာတခုရှိတယ်ဗျာအဲ့ဒါဘာလဲဆိုတော့ Facebook account ဖွင့်တဲ့လူတွေကမီဒီယာတွေကဘယ်သူပညာပြောပြီးတော့တကယ်တမ်းကျတော့သူကိုယ်၌ကမီဒီယာတခုဖြစ်တယ်ဆိုတာမေ့နေတယ်အဲ့တော့ကျွန်တော်တို့ကဒီကိစ္စကိုပြောရမယ်ကိုတယောက်ကအဲ့ဒါ Facebook account တခုရှိတယ်သူများ information တခုကိုကိုညာလေးကိုအုံနောက်လေးနဲ့စဉ်းစားပြီးတော့ share လိုက်တာနဲ့သူဟာမီဒီယာဖြစ်သွားတယ်သူကိုယ်၌ကမီဒီယာဖြစ်နေဆိုတော့ तू မသိဘူးအဲ့တော့အဲ့ဒီ awareness အားလုံးရဖို့လို့လေကိုကလည်းသူလူတိုင်းကို media လို့လက်ညှိုးထိုးနေမယ်ဆိုတာ Facebook တုံးလိုက်တာနဲ့ကိုက media ဖြစ်သွားပြီကိုက media ဖြစ်သွားပြီဆိုရင်အသိနဲ့ media ethic ကိုပြီးတဲ့နဲ့လိုက်နာတဲ့နဲ့ဆိုတော့ awareness မျိုးရှိဖို့ကျွန်တော်တို့ဝိုင်းကြိုးစားတယ်အထူးသဖြင့်အစိုးရဒီကိစ္စကိုနမ်းပြပေးရအောင်ဆိုတော့အခုအစိုးရကိုယ်တိုင်ကဒီတိုင်းအောင်ခံစားနေရတော့အစိုးရဒီကောင်းကျိုးအစိုးပြစ်တွေပေါ့နော်ဒီ social network နဲ့ပတ်သက်တဲ့ကောင်းကျိုးအစိုးပြစ်တွေသူမသိကြိုးချင်ပြတာလို့ဖြစ်နေတယ
်
စိတ်လည်းမပူဘူးအမှန်တော့စိတ်ပူရမယ်ကင်တွယ်ရမယ်နမ်းပြပေးရမယ်
ဟုတ်ကဲ့ဆိုတော့အစိုးရရဲ့မီဒီယာကိုလည်းပြောစရာရှိလာလိမ့်မယ်ထင်ပါတယ်မြန်မာနိုင်ငံကပြည်သူတွေကဗက်မလိုက်တဲ့ကုနာမှန်ကန်ခိုင်လုံစိတ်ချရတဲ့မီဒီယာနဲ့ဘလောက်အကျွမ်းတဝင်ရှိခဲ့လို့လဲတစ်ချိန်တုန်းကမီဒီယာလောကကိုအစိုးရကြီးပဲ level ကြီးအုပ်ချုပ်ကင်ထားခဲ့တဲ့အချိန်မှလည်းပဲများသောအားဖြင့်ကအဖြစ်မှန်တဲ့သူတို့လူကျင်တဲ့စုဆောင်ကသူတို့ရဲ့ဝါဒဖြန့်ချီသူတို့အပြစ်ကိုဖုံးကွယ်တဲ့စုဆောင်ကရေးခဲ့တယ်ဆိုရင်မှမမဟုတ်လို့ထင်ပါတယ်ဆိုတော့အစိုးရဘက်ကအခုခါမှာဘလောက်ပြောင်းလဲလာပါလဲဒီ social media ကိုသူတို့ကထိတ်ပုတ်နိုင်မဲ့အလားအလာဘလောက်ရှိပါလဲတော့ဆွေစဉ်ထိုက်ဆွေးနွေးပါခင်ဗျာ
ဒီမှာတော့အခုလောလောဆယ်ဘယ်သူဘယ်သူမှဘာမှမလုပ်နိုင်ဘူးလို့ထင်တာပဲအစိုးရကလည်းပဲမလုပ်သေးနိုင်ဘူး policy အရာဟိုသူပြောတဲ့66ကကြီးတွေဘာတွေရလဲပဲမထိရောက်ပါဘူးတကယ်တော့ဟိုထိရတခြားခုတ်ရတခြားလို့ဒီမှာထင်ပါတယ်အဲ့နာလာတော့တကယ်နစ်နာတယ်ဘာလို့ဆိုတော့ကျမရုပ်ရှင်ပွဲတော်ကြီးလုပ်တာကိုလုပ်တဲ့ခါကျတော့ဟိုလာတဲ့လူကလည်းပဲဘေးစီတတိထားတော့ security ကတော့အရေးကြီးရဲ့လို့အဲ့လိုမတတ်နဲ့ပြောတဲ့လူပါရှင်တချို့ကကျတော့လည်းငါမနိုင်တော့ဘူးနော်ဘာဖြစ်လို့လဲဆိုတော့နင်တို့တန်းကြီးကဟို security ကိုစိတ်မချလို့လို့ပြောတဲ့လူလေးရှိတယ်။ November မှာလုပ်မယ်ပွဲတော်အတွက်ကိုလူ3ပုံ2ပုံကတန်းတောင်းလုပ်တာကိုခံနေရတယ်လေအခု
။ဆရာတီဟာသွေးတော့
ဒါကျွန်တော်အမြင်ကတော့ရှင်းပါတယ်ဒီ social media ကိုကျွန်တော်တို့တိုင်းပြည်မှာခွင့်ပြုမယ်ဆိုလို့ရှိရင်တော့အစိုးရကစဉ်းစားရမယ်၊ကင်တွေးရမယ်ဒီအကျိုးအပြစ်ကိုတွက်ပြီးတော့ပြင်ဆင်သင့်ပြင်ဆင်နိုင်တာတွေဥပဒေအရရောကျွန်တော်တို့ဒီလူတွေ education အရရောဟိုဒီပေးတဲ့အလုပ်ပေါ်တော့ထိန်းတဲ့အလုပ်ပေါ်ထိန်းတဲ့ဆိုတော့ပိတ်ပင်ဖို့ပြောတာမဟုတ်ဘူးဒီလိုကျွန်တော်တို့ဒီတိတိယအကျိုးရှိရှိသုံးပြီးအကျိုးမရှိတဲ့ဟာမျိုးတို့ကရာဇမှုဖြစ်စေနိုင်တဲ့ဟာမျိုးဒီလူဖွဲ့စည်းပွားအန္တရာယ်ဖြစ်စေတဲ့ဟာမျိုးမသုံးဘူးသာသဖြင့် education ပိုင်းလည်းပေးရမယ်ကျွန်တော်တို့ seminar တွေလုပ်ရမယ်ဒီပေါ်မှာအားလုံးပါဝင်တဲ့ဆွေးနွေးမှုတွေလုပ်ပြီးဥပဒေရေးဆွဲတဲ့ရေးဆွဲမယ်ကျွန်တော်တို့ပညာရေးနယ်ပယ်မှာလည်းချပြီးတော့တချို့အားတွေလည်းဟိုဒီကျွန်တော်တို့တောင်းမှာဘယ်လိုပင်မလဲပေါ့နော်ကျွန်တော်တို့ဒီအားမျိုးတွေအားအားလုံးအစိုးရဘက်ကနေဦးဆောင်ပြီးလုပ်ပေးဖို့လိုပါတယ်ဗျ
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်စဉ်းစားကြည့်ရဲ့တော်စဉ်းထိုက်ပူပြီးစီမဲ့ထင်ပါတယ်နိုင်ငံတကာမှာဆိုရှယ်မီဒီယာသုံးတဲ့ဟာတွေကျွန်တော်တွေကအင်္ဂလိပ်လိုသုံးတဲ့ social media ပဲကြည့်ဘူးရတခြား language နဲ့ဟာတွေတော့သိမရှိပါဘူး။ဒါဆီရတဲ့လောက်ကတော့ကျွန်တော်စီးစလောက်ပေါ့လေ။အနှစ်သာရရှိတဲ့ဝေဖန်သုံးသပ်မှုတွေပို့တွေ့ရပြီးတော့ဒီလို နိမင်းကစားပြောကြတာဆဲတာတော့လေနည်းနည်းတော့ရှိတယ်ဒါပေမဲ့တလောက်မြန်မာဆိုရှယ်မီဒီယာတွေမှာတော့မများဘူးလို့ထင်ပါတယ်အဲ့တော့မြန်မာပြည်မှာဒီလိုဖြစ်နေရတာကိုဘာလဲအဲ့လူမျိုးရဲ့ဇိုက်သဘာဝလားဒလိလားဆိုဆိုက်တီတစ်ခုလုံးရဲ့ဒလိလားသူတိမဟုတ်တာခံပြင်းပောက်ကွဲစရာတွေကျွန်တော်ငငယ်တော့ဆိုဘောလုံးဘွဲသွားပြီးတော့အိမ်မအစီမပြေတာသွားဆဲတယ်ဗျာညာမကြခဏပြေလုံးထုတ်ပြတာခြောက်ဥပါတယ်ဆိုတော့အဲ့လူများပောက်ကွဲနေကြတာလားဒလိလားဆိုတော့ဒေါ်စင်ထိုက်ဘယ်လိုသုံးသပ်လို့ပါလဲ
ကျမတော့ culture shock ရနေတယ်လို့ပြင်တာပဲလေအရင်တုန်းကမပြောမဆိုဘဲနဲ့နေနေရနေအခုပြောပွင့်ဆိုခွင့်ရတဲ့အခါကျတော့အတိုင်းအစာမရှိပါတော့အောက်ပွဲထွက်ကုန်တယ်လို့ထင်တာပါပဲအဲ့ဒါသူတို့ရဲ့အုံနောက်ကဲကိုပြန်ပြီးတော့ကိုပြောတဲ့စကားကိုကိုတောင်းဝန်ယူပြီးတော့ကိုအချက်တရားနဲ့နေကြအောင်နေကျင်ပေးရမယ်လို့ထင်ပါတယ
်ဆိုတော့လှုပ်ပေးလိုက်တဲ့လွတ်လပ်မှုနဲ့မတန်သေးဘူးဆိုတဲ့သဘောပေါ့
အဲ့လိုပြောရမလားတော့မသိဘူးရိုက်ကြအောင်ဟု
တ်ကဲ့ဆရာဒီဟာသွေးလဲဆွေးနေပါအောင်ခင်ဗျာအဲ့လူမျိုးဒလိလားသူတို့မဟုတ်တာပောက်ကွဲနေရတာလား
သူတို့လူဖွဲ့စီအင်မတန်တနာဖို့ကောင်းတယ်အင်မတန်အငုံစိတ်နဲ့ကြီးပြင်းလာတယ်သူတို့မှာပောက်ကွဲကျင်တာတွေပြောကျင်တာတွေဖောက်ထုတ်ကျင်တာတွေရှိတယ်အဲ့တော့အဲ့လိုအခွင့်အရေးပေးတဲ့ social network ပေါ်ကအနေသားမျိုးကသူတို့အကောင့်အစုတွေလုပ်မယ်သူတို့ပြောကျင်တာတွေညတိညပတ်တွေပြောရင်လည်းပြောမယ်သူတအားစစ်ထားတာတွေလည်းပြောရင်ပြောမှာပေါ့နော်အဲ့လိုဝယ်ဆဲရင်လည်းဆဲမယ်ပေါ့နော်ဒါမျိုးတွေလုပ်တယ်သူတို့လူဖွဲ့စီကပြန်လည်းပြောရင်မတန်ဆွမ်းဘူးသူတို့မှာလေတန်တန်ဆွမ်းဆွမ်းနဲ့တကယ်ကိုဟိုတော့ပွင့်လင်းလင်းနဲ့တခါလေကျွန်တော်တို့ချီးပြင်းလာတာမဟုတ်ဘူးအဲ့တော့အဲ့လိုဖြစ်လာအောင်ကျွန်တော်တို့လုပ်ရင်တော့ဖြည်းဖြည်းကျွန်တော်တို့ဒီ social network ပေါ်မှာဖြစ်နေတဲ့စိုးကျိုးတွေရော့လာလိမ့်မယ်စိတ်ခါတွေအချက်တရားတွေဆိုလည်းထိမ့်သိမ့်လာလိမ့်မယ်အချိုးရှိတဲ့စကားကိုပဲပို့ပြီးပြောလာလိမ့်မယ်ဒီလိုဖြစ်ဖို့တော့ကျွန်တော်တို့ကအတိုင်းဝိုင်းရလဲထိမ့်ရမယ်ကျွန်တော်တို့ဒီပညာရေးရလဲထိမ့်ရမှာပေါ့နော်အားလုံးဝိုင်းထိမ့်ရမှာရပါလိမ့်မယ်က
ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းပါပဲဆရာသီဟာသီရပြောသွားပြီဆိုတော့အဲ့တော့ဒေါ်စင်ထိုက်ကိုဆက်မေးချင်ပါတယ်ဒီမြန်မာဆိုရှယ်မီဒီယာရဲ့ရှေ့လာလာဘယ်လိုမြင်ပါလဲအရှိမပူပြီးရင်ကျက်လာမယ်ထင်သလားအဲ့လိုရင်ကျက်လာအောင်လှုပ်ရမယ်သွားသွားပညာရေးအတိုင်းဝိုင်းလူမှုအတိုင်းဝိုင်းထဲမှာဒေါ်စွစင်ထိုက်တို့လိုတိုင်းပြည်ရဲ့ဒါ role model ဖြစ်နေတဲ့နိုင်ငံကျော်အမှုပညာရှင်တွေရဲ့အခက်ကဏ္ဍလည်းဘယ်လောက်အရေးကြီးလဲဆိုတော့နည်းနည်းလေးပြောပါခင်ဗျာ
ဟုတ်တယ်ကျမတို့အမှုပညာရှင်ဆိုတာတီတူကိုလေဥဆောင်ရတဲ့လူတွေပေါ့နော် message တစ်ခုခုကိုပေးနေရတယ်အဲ့ဒီတောင်းကိုယူရမယ်လူတွေဖြစ်တယ်အခုကျမတို့ရုပ်ရှင်ကားတွေမှာကြည့်လိုက်မယ်ဆိုလို့ရှိရင် social media နဲ့ပတ်သက်လို့ media မော်ပြန်နေနဲ့ရိုက်လို့ရှိရင်တောင်းမှကြောက်နေကြအမုန်းပွားစီတဲ့ဟာမျိုးတွေပါနေတယ်ဒါကျမတို့တောင်းဝမဲ့တာကျမတို့အမှုပညာတွေနဲ့ဒီကိစ္စကိုလည်းပဲတန်းနိုင်တယ်ရောက်ဝင်ရောက်ပြီးတော့ဖြည့်ရှင်းပေးဖို့လိုတယ်တောင်းဝရှိရဲ့လို့ကျမကတော့မြင်
ကျောစံသားစီစဉ်တင်ဆက်တဲ့မြမရေး30ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်ဒီစီစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VUE Internet Website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ် VUE ရဲ့ Facebook စာမျက်နှာမှာလည်းသတင်းတွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်လို့ရပါတယ်ရှင်မကြခင်မှာတော့အားကစားအစီအစဉ်ကိုထုတ်လွှင့်ပေးဦးမှာပါ VUE American တိုင်းရဲ့ပုံဖူးနေ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော
်။ VOA American တန်ရဲ့ဗဟုနေ့အစီအစဉ်လေးကို Washington DC မြို့တော်ကနေထုတ်လွှင့်ပေးနေကြပါရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုထုတ်လွှင့်ပေးပါဦးမယ်။ကိုရန်နိုင်ကအစီအစဉ်တင်ဆက်ထားတာပါရှင
်။လာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။
ဒီဘက်ကမောလုံးဖွဲ့ချုပ်ကတနစ်တာအကောင်းဆုံးဘောလုံးသမားစုနဲ့နီးပြစုအတွက်စကားတင်လူစင်းကိုရွေးချယ်လိုက်ပါပြီ။ကမ္ဘာတော်ဘောလုံးသမားဒေးဗစ်ဘက်ကန်စင်ကိုမှပြိဿတ်တွေနဲ့တွေ့ပြီးတော့ကျမသာရှင်သန်နေထိုင်ကြဖို့အတွက်ကိုပညာပေးဟောပြောခဲ့ပါရတယ်။2018ဆောင်းရာသီအိုလံပစ်ပွဲအတွက်စုစည်းတွေပြသလိုက်တဲ့အချိန်မှာပဲပြိုင်ပွဲလုံခြုံရေးအတွက်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီလိုတစ်ပတ်အတွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီဘက်ကဘောလုံးဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုအတွက်စကားတင်ဘောလုံးသမား3ယောက်ကိုရွေးလိုက်ပါပြီ။ဒီ3ယောက်ကတော့ Real Madrid တိုက်စင်မှု Cristiano Ronaldo ဘာစလိုနာတိုက်စင်မှု Lionel Messi နဲ့ PSG တိုက်စင်မှု Neymar တို့ပဲဖြစ်ပါတယ်။မနစ်ကတော့ Ronaldo ကအကောင်းဆုံးဘောလုံးသမားစုကိုရထားပြီးဒီနှစ်မှာလဲ Real နဲ့တူ Champions League ဖလားကိုကာကွယ်ထားနိုင်တဲ့အတွက်ရဖို့ရည်ပန်းစားနေတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။အကောင်းဆုံးနီးပြစုအတွက်တော့ Real နီးပြ Zidane, Juventus နီးပြ Allegri နဲ့ Chelsea နီးပြ Antonio Conte တို့ကိုစကားတင်သုံးဦးဖြစ်နဲ့ရွေးထားတယ်လို့ FIFA ကဘောလုံးဖွဲ့ချုပ်ကကြေညာပါတယ်Zidane ကတော့ Real ကို Champions League ဖလားနှစ်နှစ်သက်တိုက်ရအောင်လုပ်ပေးထားပြီးတော့ Allegri နဲ့ Conte တို့ကတော့ပြည်တွင်းမှာပဲ Champion တွေဖြစ်အောင်ဆွမ်းဆောင်ပေးခဲ့တာတွေကြောင့်ရွေးချယ်ခံထားရတာဖြစ်ပါတယ်။သွားရှင်နေအနေနဲ့ FIFA ရဲ့တနစ်တာအကောင်းဆုံးစုတွေကိုဘယ်သူတွေရမယ်လို့ထင်ပါသလဲ။ဒီတနစ်တာအကောင်းဆုံးစုပေးပွဲကိုတော့လာမယ့်အောက်တိုဘာ23ရက်နေ့မှာရွေးချယ်ကြီးမြင့်သွားမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်သင်းကောင်းဆောင်ဟောင်းဒေးဗစ်ဘက်ကမ်မှာပြီးခဲ့တဲ့တစ်ပတ်ကတော့စင်ကာပူနိုင်ငံမှာကျမကြီးနဲ့အညီစားသောက်နေထိုင်ဖို့အတွက်ကိုပညာပေးဟောပြောခဲ့ပါတယ်။ကျမကြီးနဲ့အညီစားသောက်နေထိုင်တဲ့အတွက်ကိုခန္ဓာကြန့်ခိုင်မှုကိုအထောက်အကူဖြစ်စေပြီးတော့ဒါကကစားသမားတွေအတွက်လည်းအလွန်ကိုအရေးကြီးတယ်လို့ပြောလိုက်ပါတယ်
။ I think it's proof, you know, the proof is in
ဒါတကယ်လက်တွေ့ပါပဲ။အားကစားသမားတွေထဲမှာနှစ်တွေအကြာကြီးကစားတဲ့သူတွေရှိပါတယ်။ဒီလိုကစားနိုင်မှုကကိုယ့်အပေါ်မှာပဲမူတည်ပါတယ်။လေ့ကျင့်ခန်းဘလောက်လုပ်တယ်လဲဘာတွေစားတယ်လဲဘာတွေတောက်တယ်လဲဒါကတက်တည်ပါပဲကိုယ့်ရဲ့အစားအသောက်အနေထိုင်ကိုဘလောက်ဂရုစိုက်တယ်လဲဆိုတဲ့ပုံမူတည်ပါတယ
်သူကြိုက်တဲ့စားအသောက်တွေနဲ့ပတ်သက်ပြီးမိတဲ့အခါမှာဒေးဗစ်ဘက်ကမ်မ
I don't know I love Italian food so pasta
ကျွန်တော်အီတလီစားစာကြိုက်ပါတယ်ပါစတာပေါ့နောက်ပြီး cheese လည်းကြိုက်ပါတယ်ဒါပေမဲ့တစ်ခါတလေတော့လဲစားကျင်တာလေးတွေစားဖြစ်ပါတယ်ဒါပေမဲ့အများသောအားဖြင့်တော့ကျန်းမာရေးနဲ့ညီညွတ်တာကိုပဲစားပါတယ်စင်ကာပူမှာဒီမနက်တော့ခောက်ဆွဲထမင်းနဲ့ကြက်သားစားခဲ့ပါတယ်။ဒါပေမဲ့အကြိုက်ဆုံးကကနန်းအဆက်ချက်တာပါ
။ဒေးဗစ်ဘက်ကမ်မှာကျမကြီးနဲ့ညီနေထိုင်ခြင်းအစီအစဉ်ရဲ့ကမ္ဘာလုံးဆိုင်ရာတန်တမာအဖြစ်နဲ့အာရှကဟောင်ကောင်၊တောင်ကိုရီးယား၊စင်ကာပူနဲ့မလေးရှားနိုင်ငံတွေကိုတွားရောက်ပြီးတော့လူထုကိုပညာပေးနေတာဖြစ်ပါတယ်ခင်ဗျာ Spain တိုက်စင်မှု Diego Costa ကိုသူ့ရဲ့အသင်းအောင်ဖြစ်တဲ့ Atletico Madrid အသင်းကပြန်ဝယ်လိုက်ပါပြီ Atletico Madrid အသင်းအနေနဲ့ Diego Costa ကိုပေါင်48သန်းနဲ့ပြန်ဝယ်ခဲ့တာဖြစ်တယ်လို့ Spain နိုင်ငံက El Mundo သတင်းစာကဆိုပါတယ် Atletico အသင်းကိုပြောင်းဖို့ Spain နိုင်ငံ Madrid လေးစိတ်ကိုရောက်ရှိစဉ် Diego Costa ပြောတာကတော့
Sabemos que tenía ganas de volver pero tampoco voy a ser ingrato con Chelsea que
ကျွန်တော် Diego ပြန်လာခြင်းနဲ့ဆိုတော့လူတိုင်းသိပါတယ်ဒါပေမဲ့လို့ကျွန်တော်အနေနဲ့ Chelsea ကိုကျေးဇူးမတင်လို့မဟုတ်ပါဘူးChelsea ကအသင်းကြီးဖြစ်တယ်လို့ပဲပြောလဲပြောခဲ့ပါတယ်။ဒါပေမဲ့လို့ Atletico Madrid ဟာကျွန်တော်ရဲ့မိခင်အသင်းဖြစ်ပြီးတော့အခုကျွန်တော်ရောက်လာပါပြီ။3လလောက်လေ့ကျင့်မှုမရှိတော့စက်ခိုင်မှုကတော့အကောင်းကြီးမဟုတ်ပါဘူး။ဒါကလည်းပုံမှန်ပါ။ဒါပေမဲ့တချို့လူတွေပြောသလောက်တော့မဆိုးပါဘူး။ဒါပေမဲ့ Ortigal ကလာမယ့်ရက်နေ့ငယ်အတွင်းမှာကျွန်တော်ကိုပုံမှန်တိုင်းစက်ခံမှုပြန်ကောင်းအောင်လုပ်ပေးသွားမှာဖြစ်ပါတယ်
။ Atletico Madrid နီးပြ Diego Simeone ကလည်း Costa အသင်းကိုပြန်ရောက်လာတာကိုကြိုဆိုတယ်လို့ပြောလိုက်ပါတယ်။ Chelsea နီးပြ Antonio Conte ကတော့သူ့အနေနဲ့Diego Costa ကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် Yeah we want to thank him for what he did
ဒီကစားနဲ့ပတ်သက်ပြီးတော့ကျွန်တော်စဉ်းစားမိပါတယ်အသင်းအတွက်လှုပ်ပေးခဲ့တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့သူ့ကိုကျေးဇူးတင်ပါတယ်သူ့အနေနဲ့အနာဂတ်မှာအောင်မြင်မှုတွေရပါစေလို့လည်းဆုတောင်းပါတယ
် Diego Costa ဟာ2014မှာ Atletico ကနေ Chelsea ကိုပေါင်32သန်းနဲ့ပြောင်းခဲ့တာဖြစ်ပြီးတော့ Chelsea အတွက် Premier League 89ပွဲမှာ52ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာရယ်မက်ဒရစ်အသင်းကပြင်သစ်တိုက်စစ်မှုဘင်ဇီးမားကိုနှစ်နှစ်စာချုပ်တက်တန်းထပ်ထိုးလိုက်ပါတယ်။ဒါကြောင့်ဘင်ဇီးမားဟာရယ်မက်ဒရစ်အသင်းမှာ2021အထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်။ဘင်ဇီးမားကတော့ရယ်အသင်းမှာသူ့ရဲ့ကစားသမားဘဝကိုအဆုံးသတ်ချင်တယ်လို့ပြောပါတယ
်။ Déjà ça représente beaucoup de choses hein.
ကျွန်တော်အမြဲပြောနေသလိုပါပဲ Real Madrid အသင်းဟာကမ္ဘာအကောင်းဆုံးအသင်းဖြစ်တာကြောင့်အသင်းမှာဆက်ပြီးတော့နေသွားဖို့ အခုလိုစာချုပ်သက်တမ်းတိုးနိုင်လိုက်တာကိုကျွန်တော်အနေနဲ့အရန်ဝမ်းသာမိပါတယ်ဒီမှာကစားရတာအရန်လည်းခက်ပါတယ်ဘာလို့လဲဆိုတော့လူတိုင်းကကျွန်တော်တို့စီကအကောင်းဆုံးကိုပဲမျှော်လင့်ကြပါတယ်
ရယ်ကဘန်ဇီမာကိုစားကြုတ်တက်တန်ထတ်တိုးလိုက်တယ်လို့ပဲနီးပြဇီဒန်နဲ့စားကြုတ်ထတ်တိုးလိုက်ပြီးလို့ဇီဒန်ကပြီးခဲ့တဲ့ပတ်အတွင်းမှာပြောကြားလိုက်ပါတယ်ဂျာမနီနိုင်ငံမှာကျင်းပတဲ့ဘာလင်မာရသွန်ပြိုင်ပွဲမှာတော့ကင်ယာနိုင်ငံကအိုလံပစ်ချန်ပီယံအဲလီယော့ကစ်ချော့ကအနိုင်ရသွားပါတယ်ဒီပြိုင်ပွဲမှာအခုမှပထမဆုံးကျင်းပြိုင်ပွဲဝင်တဲ့အီသီယိုးပီးယားနိုင်ငံသားကူရဲအဒေါ်လာကကစ်ချော့ကိုအတော်လေးမှီလာခဲ့ပေမဲ့နောက်ဆုံးမှာတော့ကစ်ချော့ကနှစ်နာရီ၂မိနစ်၅၈စက္ကန့်နဲ့ပန်းဝင်ပြီးတော့၁၄စက္ကန့်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါညာကိုရီးယားကျွန်းဆွယ်မှာအခြေအနေတွေကမတည်ငြိမ်ဖြစ်နေတာကြောင့်တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာရှင်းနေကြရင်ကျင်းပမယ်ဆောင်းရာသီအိုလံပစ်ပြိုင်ပွဲနဲ့ပတ်သက်ပြီးတော့လည်းစိုးရိမ်မှုတွေရှိနေပါတယ်2018ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲတောင်းဝန်ရှိသူတွေကအခြေအနေတွေကိုအနီးကစောင့်ကြည့်နေပြီးတော့ပြိုင်ပွဲအတွက်ပြင်ဆင်တဲ့နေရာမှာလုံခြုံရေးကိုအဓိကဦးစားပေးပြီးတော့စဉ်းစားသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်အရေးကြောင့်စိုးရိမ်မှုတွေတိုးလာနေပြီးပြင်သစ်သမ္မတအမန်နီယယ်မက်ခရွန်ကလည်းလုံခြုံရေးစိတ်မချဘူးအာမခံချက်မပေးဘူးဆိုရင်ပြင်သစ်အသင်းကိုပြိုင်ပွဲကိုဆင်းလွတ်သွားမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်တဲ့အခစားအစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်နဲ့အတူ view ကထွက်လွင်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို view ရဲ့ internet website လိပ်စာ burmese.vuanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့အစားနဲ့လည်းဖတ်လို့ရပါတယ်။နောက် view burmese news ဆိုတဲ့ view ရဲ့ facebook စာမျက်နှာမှာဆိုရင်လည်းသတင်းတွေကိုထွက်လွင်နေတဲ့အချိန်နဲ့တပြေးညီလိုက်ပြီးတော့နားထောင်လို့ရပါတယ်လို့ပဲဒီ view ကထွက်လွင်တဲ့ radio အစီအစဉ်တွေရုပ်သံအစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကိုလည်းဖတ်ရှုလို့ရပါတယ်ရှင်။VOA American တန်ရဲ့ဗဟုသုတညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမနက်ပြတ်မနက်6နာရီကနေ6နာရီ9နာရီထိထုတ်လွှင့်ပေးမယ်ကျွန်တော်တို့ရဲ့ VOA မြန်မာဘာသာအစီအစဉ်တွေကိုတော့ line to meter 32 kHz 932က line to meter 40 kHz 4433ည line to meter 49 kHz 63ည43ညနဲ့ line to meter 50 kHz ငါကငငါတို့ကနေဖန်ယူနာဆင်နေပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်တင်ပြပေးပါလိမ့်မယ်ရှင
်အာဖဂန်နိုင်ငံမှာတာလီဘန်တွေနဲ့ရှင်မထုံးနောက်ဆုံးအခြေအနေတွေကိုကြော်လာမဲ့မဟာဗျူဟာသင်းတဲ့အတူအာဖဂန်ရဲ့အမေရိကန်ရဲ့ချိုးဖောက်မှုတွေကိုဆွန့်လွတ်မှာမဟုတ်တဲ့ကြောင်းအမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်စ်ကပြောဆိုလိုက်ပါတယ်ဝန်ကြီးမက်တစ်စ်အာဖဂန်ကိုရောက်လာပြီးနိုင်ပိုင်းချံမှာပဲကမှုမျိုးရယ်လေးစိတ်ကိုရော့ကက်နဲ့ပြစ်ခတ်ခဲ့ရတဲ့အတွက်လူငါးဦးတန်ရသွားပါတယ်တကယ်မို့ဟာဝန်ကြီးမက်တစ်စ်ရဲ့လေးရင်ကိုပြစ်မှတ်ထားတိုက်ခိုက်တာဆိုပြီးတာလီဘန်တွေကကြေညာခဲ့တယ်လို့အစ်သွေးကြွတွေကလည်းသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်မြကူရီးယားနိုင်ငံကဗန်လုံငန်းရှိခုနဲ့ဗန်ရာရှိ26အုပ်တို့ပေါ်ပြစ်မှတ်ထားတဲ့အရေးယူတန်ခတ်မှုအသစ်တွေချမှတ်လိုက်တဲ့အကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကကြေညာလိုက်ပါတယ်။လူမျိုးများထိခိုက်သေးချေစီမဲ့လက်နက်တွေနဲ့ပက်ထင်းတဲ့မစ်ဆိုင်းတုံးအစီအစဉ်တွေအတွက်နိုင်ငံကဗန်နိုင်းစနစ်ကိုတုံးချနေတဲ့မြကူရီးယားနိုင်ငံသားတွေကိုပြစ်မှတ်ထားတန်ခတ်ဖို့ရည်ရွယ်တာဖြစ်ကြောင်းလည်းဗန်နိုင်းဝန်ကြီးဌာနကမနေ့ကကြေညာချက်မှာဖော်ပြခဲ့တာပါ။ထိုင်းနိုင်ငံမှာစဘာဝယ်ယူရေးအစီအစဉ်ကိုကံတွယ်ပုံညံပြမှုနဲ့ဆက်နွှဲပြီးပေါ်ဆမှုနဲ့အေးအေးယူခံခဲ့ရတဲ့ထိုင်းဝန်ကြီးချိုဟောင်းရင်းလက်ရှင်တော်ကမြက်ွက်ထောင်နဲ့ငါးနဲ့စင်ချက်ချမှတ်လိုက်ပါတယ်။အစောပိုင်းကြားနာမှုတွေမှာဝန်ကြီးချိုဟောင်းရင်းလက်တလားကြာဖြစ်ခဲ့ပြီးနောက်မှာပဲထိုင်းတရားရုံးချုပ်ကစင်ချက်ကိုဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာကြုံရတဲ့အခြေအနေတွေကိုအမြန်ဆုံးဖြေရှင်းဖို့နဲ့ဒေသတွင်းမှာချမ်းပြဝါဒပြန့်နှံ့မဲ့အနေအထားကြီးကြီးမားမားရှိနေတဲ့ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒီကနေ့ပဲသတိပေးပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့မြန်မာတာဝန်ရှိသူတွေနဲ့ရှေ့သတင်းပတ်တဲ့ကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံရမှာဆွေးနွေးနိုင်မှုမျှော်လင့်တဲ့အကြောင်းလည်းမဟာမင်းကြီးကပြောဆိုလိုက်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတင်ပြပေးခဲ့တာပါရှင်။ဒီညပိုင်းစီစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်။ကျမကတော့ခင်ဗျူထွေပါရှင်။ VOA American တန်ရဲ့ပုံထူးနေ့ညအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ line to meter 24 32 25 50နဲ့အစောပိုင်းနာရီဘက်9:00နာရီကနေ9:00နာရီခွဲအထိကိုတော့ line lab meter 190 kHz 1505ကနေအသံလွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.